Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်စက်တင်ဘာလ15ရက်နေ့တောက်ကြနေမနေ့ပတ်အတန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပတ်အတန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျမအခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇုံမိုးကျော်နဲ့ပဲသူပြောပြပေးပါပါနေပြည်တော်မှာကျင်းပနေတဲ့အာဆီယံ၄ရက်ဦးစီးချုပ်ရဲ့အစည်းအဝေးကိုအာဆီယံနိုင်ငံ၄နိုင်ငံကတပိတ်မှောက်ထားပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တားပြစ်သူဟန်တာဘိုင်ဒန်ကိုရာဇဝတ်မှုနဲ့ဆွဲချက်တင်ထားပါတယ်ယူကရိန်းကိုဆစ်ဆင်နှဲနေတဲ့ရုရှားမှာရန်ပုံငွေမရအောင်ရုရှားတူတကီဂျော်ဂျီယာနဲ့ UAE နိုင်ငံတွေကလူပုဂ္ဂိုလ်နဲ့ကုမ္ပဏီ50ချုပ်ကိုအမေရိကန်ကဒဏ်ခတ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုစောမိုးကျော်ရင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းပေးပို့ချက်သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လင်းပေးဖို့စီစဉ်ထားပါတယ
် online လိန်လေခိုင်းနေရတယ်တစားကန်ဖြစ်နေဖန်စီချိန်စင်ထားပြီးတော့ကရောက်ရည်မျိုးမှာရှိတဲ့ကာစီနိုယုံမှာလိန်လေတဲ့အလုတ်ကင်လုတ်ကင်သူတွေဖြစ်နေပေါ်ဆောင်ရင်းခံရတဲ့
မြန်မာနိုင်ငံမြောက်ရည်အနီးကရင်နယ်ကြားဆောင်တပ်တွေထိန်းချုပ်ထားတဲ့ရွှေကုတ်ကိုဒေသမှာတရုတ်အွန်လိုင်းလိန်လေတဲ့ဂိုင်းတွေကဖန်စီခိုင်းစီခံထားရသူတချို့ကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေကဥဆောင်ပြီးတော့ကယ်တင်နိုင်ခဲ့ပါတယ်။မကြမီပဲအပြည့်အစုံကိုတင်ပြပေးပါမယ်။မြန်မာနိုင်ငံနဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာအရွေးကောက်ခံအစိုးရတွေကိုဖယ်ရှားပြီးအုပ်ချုပ်နေတဲ့အာဏာရှင်တွေကိုနိုင်ငံတကာကအသိမှတ်ပြုတာတွေမရှိပါဘူး။အဲဒီလိုဆောင်းပါးတွေအပြင်ကုလသမဂ္ဂရဲ့လှုပ်ဆောင်ချက်တွေကိုပါထည့်သွင်းတင်ပြဒါအပြင်နိုင်ငံတကာမှာပညာတော်အသင်းစုတွေရရှိဖို့ဘာတွေလုပ်သင့်ပါသလဲအစတဲ့သတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုဦးစွာတင်ပြပေးမှာပါအဲဒီနောက်မှာတော့ဟူအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ချမ်းမာရေးအစီအစဉ်တိုင်းရင်းသတင်းလောစတာတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပါမယ
်ယူကရိန်းကိုရုရှားဝင်ရောက်တိုက်ခိုက်တဲ့16လကြာနေပြီဖြစ်တဲ့စစ်ပွဲအတွက်ရန်ပုံငွေမရအောင်ပိတ်ဖို့ကြိုးစားတဲ့အနေနဲ့ရုရှားနဲ့ယူကရိန်း UAE Arab ဆော့ဘောများပြည်တော်စုဂျော်ဂျီယာနိုင်ငံတွေကလူပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်း150ကျော်ကိုအမေရိကန်အစိုးရကကြက်တပရင်းနေမှာတန်ခတ်အရေးယူလိုက်ပါတယ်။ဒါအမေရိကန်နိုင်ငံရဲ့ဌာနနဲ့အမေရိကန်ဗန်နရေးဌာနရဲ့အကြီးအမားဆုံးတန်ခတ်အရေးယူမှုတစ်ခုလည်းဖြစ်ပါတယ်။ယူကရိန်းကိုဆစ်ဆွန်နှွဲနေတဲ့ရုရှားကိုအနောက်နိုင်ငံတွေကနီးပညာတွေရောင်းချဖို့အတွက်ကြိုးစားနေတဲ့အထူးသဖြင့်အနောက်နိုင်ငံတွေနဲ့စီးရေးမဟာမိတ်ဖြစ်တဲ့တူရကီကလူပုဂ္ဂိုလ်တွေစီးပွားရေးလုပ်ငန်းတွေကိုပြင်ပထားပြီးအရေးယူတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံထဲမှာရှိနေနိုင်တဲ့ဒီလူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ပင်တာနဲ့အတူအခုဒဏ်ခတ်အရေးယူမှုဟာရုရှားစစ်လက်နက်ထုတ်ကုမ္ပဏီတွေတပ်တူတူဖော်ရေးတွေနဲ့အတူအာတိဒေသသဘာဝဓာတ်ငွေစီမံကိန်းအပါဝင်ရုရှားစွန့်အင်ကန်တာတိုးတက်စေဖို့ငွေကြေးထောက်ပံ့နေသူတွေကိုပြစ်မှတ်ထားအရေးယူတာဖြစ်ပါတယ်။ဒါပြင်အခုအရေးယူမှုဟာကွန်ပျူတာ chips နဲ့ processor လိုအရက်ဖက်နဲ့စစ်ဖက်ဆိုင်ရာပစ္စည်းသုံးအမေရိကန်နဲ့ဥရောပနဲ့စစ်ပစ္စည်းတွေရုရှားလက်ရောက်အောင်တူရကီနဲ့ရုရှားကုမ္ပဏီအများပြားရဲ့လုံဆောင်မှုကိုဟန်တားစေဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။ဒါပြင်ရုရှားကာကွယ်ဝန်ကြီးဌာနနဲ့ဆက်ဆက်နေတဲ့တူရကီသင်္ဘောပြင်လုပ်ငန်းကိုလည်းအမေရိကန်နိုင်ငံရဲ့ဌာနကပြစ်မှတ်ထားအရေးယူတာပ
ါမော်စကိုမှာရှိတဲ့အမေရိကန်တန်ယုံကဝန်ထမ်းနှစ်ဦးကိုတရှိုလုတဲ့ဆိုဆွဆွဲပြီးနိုင်ငံတွေကနှင်ထုတ်လိုက်ကြောင်းရုရှားနိုင်ငံသားရင်းဝန်ကြီးဌာနကကြာတာပြင်းနေမှာကြေညာခဲ့ပါတယ်သူတို့နှစ်ဦးဟာလျှို့ဝှက်လုတဲ့လို့အရင်ကဆွဆွဲခံထားရတဲ့ရုရှားနိုင်ငံသားတဦးနဲ့အတူအလုတွဲလုခဲ့တယ်လို့ဆိုပါတယ်ရုရှားနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးလိန်ထရစီကိုဆင်ခေါ်ပြီးတန်တမန်နှစ်ဦးဖြစ်တဲ့ Jeff Sinlin နဲ့ David Barnstein တို့ကိုရုရှားနိုင်ငံသား Robert Shnoff နဲ့ပူးပေါင်းပြီးတရားမဝင်လှုပ်ရှားမှုတွေပြုလုပ်ခဲ့ကြောင်းနိုင်ငံသားရေးဝန်ကြီးဌာနပြောကြားခဲ့ပြီးသူတို့ဟာရုရှားကနေ9ရက်အတွင်းထွက်ခွာရမယ်လို့ပြောဆိုခဲ့ပါတယ်။ Shnoff ဟာရုရှားအရှေ့ဘက်ခြမ်းကအမေရိကန်ကောင်စင်ဝင်ရုံးမှ25နှစ်ကျော်တာဝန်ထမ်းဆောင်ခဲ့တဲ့ရုရှားနိုင်ငံသားဖြစ်ပြီးသူ့ကိုရုရှားထောက်လှမ်းရေးကမေလာထဲမှာဖမ်းဆီးခဲ့ပြီးယူကရိန်းကရုရှားရဲ့စစ်ပွဲအကြောင်းအမေရိကန်ကိုသတင်းပေးပို့ခဲ့တယ်ဆိုပြီးနိုင်ငံသားတိုင်းပြည်တစ်ခုနဲ့ပူးပေါင်းလျှို့ဝှက်ပူးပေါင်းလှုပ်ဆောင်တဲ့တရှိုလုံမှုနဲ့ဆွဆွဲခဲ့တာဖြစ်ပါတယ်။ယင်လမှာတော့ရုရှားထောက်လှမ်းရေးကအမေရိကန်တန်ရုံးဝန်ထမ်းစလင်းနဲ့ဘာနက်စတင်တို့ကို ရှင်နိုဖ်တဲ့တည်င်းထောက်လန်းစူးစမ်းမှုညွှန်ကြားခဲ့တဲ့ဆိုပြီးဆွဆွဲခဲ့ပြီးသူတို့ကိုစစ်မေးစစ်ဆေးမေးမြန်းမှုစီစဉ်ထားခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားဌာနပြောရေးဆိုခွင့်ရှိသူမက်တ်မေလာကတော့ဒီဆွဆွဲချက်တွေကလုံးဝအခြေအမြစ်မရှိဘူးလို့ညင်းဆိုထားပြီးမော်စကိုအမေရိကန်တန်ရုံမှာတာဝန်ထမ်းဆောင်သူတွေအနေနဲ့ရုရှားနိုင်ငံရဲ့ဥပဒေစီမင်းနေနဲ့အညီအလုပ်ခံထားတာလို့ဆိုပါတယ
်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းတို့ဟာရုရှားနိုင်ငံအရှေ့ဆုံးမှာရှိတဲ့ဗော့စတိုချီနီကော့စမိုဒရုံးမြို့မှာတွေ့ဆုံရမှာလက်ဆောင်ဖြစ်တဲ့ရက်ဖက်တနက်တွေကိုပြန်လည်ပေးရခဲ့ကြပါတယ်။ရုရှားသမ္မတဟာမြောက်ကိုရီးယားကိုအလဲခီးသွားအောင်မှာဖြစ်ကြောင်းရုရှားအစိုးရကကြေပြင်းနေမှာပဲနိုင်ငံတော်ရုပ်သံကနေအတည်ပြုကြေညာပါတယ်။နိုင်ငံခြားလက်နက်အယောင်းဝယ်အတွက်သဘောတူညီချက်ထားနိုင်တယ်လို့ခန့်မှန်းနေကြချိန်မှာပဲအနောက်နိုင်ငံတွေနဲ့အဆင်မပြေတဲ့မြောက်ကိုရီးယားနဲ့မဟာမိတ်ဖွဲ့ပြီးအင်အားခိုင်မာအောင်လုပ်ဖို့ကြိုးစားနေတဲ့ရုရှားသမ္မတဟာဗော်ဒဟူးနေကမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံပါတယ်။ဒီနှစ်နိုင်ငံကြားရုရှားကယူကရိန်းတိုက်ပွဲဆင့်တိုက်နိုင်အောင်ခင်းအမိကြောင့်လိုအပ်နေချိန်မှာမြောက်ကိုရီးယားကလည်းသူ့မစ်ဆိုင်းတုံးကြီးအစီအစဉ်တိုးတက်လာဖို့ရုရှားစီကအကူအညီတွေလိုအပ်နေတာဖြစ်ပါတယ်။သမ္မတပူတင်ကကင်ဂျွန်အုံးကိုရုရှားလို့အရေးသွေးကောင်းဆုံးရိုက်ဖက်တလက်လက်ဆောင်ပေးခဲ့တာဖြစ်ပြီးကင်ကလည်းမြောက်ကိုရီးယားထုတ်တနက်တလက်ပြန်ပေးခဲ့တယ်လို့ရုရှားဆိုကပြောခွင့်ရဒီမီထရီပက်စကော့ကပြောပါတယ်။သူတို့နှစ်ဦးတွေ့ဆုံရမြို့ကလေးဟာရုရှားအာကာသအရင်လွှတ်တင်ရစခန်းတခုနေရာဖြစ်ပြီးသမ္မတပူတင်ကမြောက်ကိုရီးယားခေါင်းဆောင်ကိုအာကာသနဲ့အခောက်အခုံရောက်ဖို့ရဲ့အာကာသဝတ်ဆောင်တဲ့ကလက်ကိုလည်းပစ်အပ်ခဲ့တာဖြစ်ပါတယ
်။အမေရိကန်သမ္မတဂျိုးဘိုင်ဒင်ရဲ့သားဖြစ်သူဟန်တာဘိုင်ဒင်ကသူ့ကိုတနက်ရောင်းချဖို့အတွက်လိမ့်လည်လှည့်ပြားခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ဂျာတာပတိနေကယာဇဝဲမှုနဲ့ဆွဲချက်တင်ခံရပါတယ်။ဒါဟာအမေရိကန်သမိုင်းမှာလက်ရှိရာထူးရောက်ထားတဲ့သမ္မတတဦးရဲ့သားသမီးတွေကပထမဆုံးဆွဲချက်တင်ခံရတာဖြစ်ပါတယ်။ဒလာဝဲခရိုင်ပြည်နယ်ဒလာဝဲပြည်နယ်ခရိုင်ရုံးမှာတနက်ဝယ်ယူချိန်ကတရားမဝင်မူစေတုံးဆွဲနေတဲ့ဆိုတဲ့အချက်ကိုလိမ်လည်ခဲ့မှုနဲ့ပတ်သက်ပြီးရာဇဝတ်မှုသုံးမှုနဲ့ဆွဲချက်တင်ခံရတာဖြစ်ပါတယ်2018ခုနှစ်အောက်တိုဘာလတုန်းက Club Cobra အမျိုးအစားတနက်တလက်ကိုဝယ်ယူရမှာ Hunter Biden ကသူ့ရဲ့မူစေဝါသုံးဆွဲမှုနဲ့ပတ်သက်ပြီးလိမ်လည်ခဲ့တယ်လို့အစိုးရရှိနေတဲ့ကဆွဆွဲထားပါတယ်တရားမဝင်မူစေသုံးဆွဲသူအနေနဲ့တနက်ပိုင်ဆိုင်ခွင့်မရှိတာကြောင့်ဒီအချက်ကိုလိမ်လည်ခဲ့တာလို့ဆိုပါတယ်ဒီအမှုမှာနောက်နှစ်မှာသမရပြန်ရွေးခံမဲ့ဂျိုးဘိုင်နဲ့ပေါ်တရားမှုရှိမလားဆိုပြီးစောင့်ကြည့်နေတဲ့သားဖြစ်သူဟန်တာဘိုင်ဒန်ရဲ့ဥပဒေရေးရာဆိုင်ရာတွေနဲ့ဒေတဲကတခုဖြစ်လာပါတယ်အသက်53နှစ်အရွယ်ဟန်တာဘိုင်ဒန်အပေါ်အခွန်ဥပဒေချုပ်ပေါင်းမှုနဲ့တရားစွဲဆိုဖို့ရှိမရှိကိုဆိုတာကတော့ဒီအမှုမှာစုံစမ်းစစ်ရေးစစ်ဆေးမှုဖြစ်ခန့်အပ်ထားခံရတဲ့ဒေးဗစ်ဝက်စ်ကတစုံတရာထုတ်ပေါ်ပြောကြားခြင်းမရှိပါဘူးဇူလိုင်လတုန်းကလုတ်ခဲ့တဲ့ကြားနာမှုကတော့အခွန်အမှုတမှုမှာအပြစ်ရှိကြောင်းဟန်တာဘိုင်ဒန်ကဝန်ခံခဲ့ပြီးပြုပြင်ပြောင်းလဲရေးအစီအစဉ်တစ်ခုမှပါဝင်ဖို့သဘောတူခဲ့ရင်တနက်အမှုမှာတရားစွဲမခံရဘူးလို့သဘောတူခဲ့ကြပါတယ်
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်နေပြည်တော်မှာစက်တင်ဘာ12ရက်ကနေ15ရက်နေ့ထိကျင်းပတဲ့အာဆီယံလေးတဲ့ဦးစီးချုပ်များရဲ့အစည်းအဝေးကိုအာဆီယံဖွဲ့ဝင်၄နိုင်ငံတဲကလေးတဲ့တာဝန်ရှိသူတွေမတက်ရောက်ကြပါဘူး။ထိုင်းတာဝန်လေးတဲ့ရဲ့ဦးစီးချုပ်ဖြစ်တဲ့အလောင်ကွန်ဝနာရကတော့ကမ်ဘောဒီးယား၊ဗီယက်နမ်၊လာအိုစ်နဲ့ဘရူနိုင်းနိုင်ငံတွေကလေးတဲ့အကြီးအကဲတွေနဲ့အတူတက်ရောက်ခဲ့ပါတယ်။စစ်ကောင်စီကလည်းဦးဆောင်ကျင်းပတဲ့ဒီအစည်းအဝေးကိုတက်ရောက်မှာမဟုတ်ကြောင်းမလေးရှား၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်တို့ကကြေညာခဲ့တယ်လို့စင်ကာပူအစိုးရကလည်းကိုယ်စလဲကိုမစစ်လွတ်ခဲ့ပါဘူး။မြန်မာအရေးတံ2021မှာချမှတ်ခဲ့တဲ့အာဆီယံဘုံသဘောတူညီချက်5ရက်အတိုင်းလိုက်နာကျင့်သုံးမှုမရှိတဲ့စစ်ကောင်စီကိုအာဆီယံရဲ့အဆင့်မြင့်အရာရှိများထိပ်သီးအစည်းအဝေးတက်ရောက်ခွင့်မပေးတာနှစ်နှစ်ရှိပြီဖြစ်ပြီးကိုယ်ပြည်သူတွေပေါ်ကိုအကြမ်းဖက်မှုတွေရပ်ပစ်ဖို့လဲဒီ၄နိုင်ငံကတောင်းဆိုနေတာဖြစ်ပါတယ်။ဒီလိုအစည်းအဝေးကိုမတက်ဘဲတပိတ်မှောက်တာအတွက်တိုက်ခန့်အမျိုးသားညီညွတ်ရေးအစိုးရကရဲ့ကာကွယ်ဝင်ဒုတိယဝန်ကြီးဥမ္မာမောင်ရှိကကြိုးဆိုသလိုဒါစစ်ကောင်စီကိုပိုအထီးကျန်လာစေမယ်လို့လည်းပြောပါတယ်။လေးရက်ဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးထွန်းအောင်ကတော့အခုကျင်းပတဲ့2023အာဆီယံလေးရက်ဦးစီးချုပ်များအစည်းအဝေးဦးတည်ချက်ကတဘာဝဝန်းကျင်ထိန်းသိမ်းရေရှည်တည်ထောင်မှုရှိအောင်အာဆီယံလေးရက်တပ်ဖွဲ့တွေပူးပေါင်းဆောင်ရွက်ဖို့ဖြစ်ကြောင်းပြောကြားခဲ့တာဖြစ်ပါတယ်။အာဆီယံဒေသရင်းကာဗွန်ထုတ်လွှတ်မှုလျှော့ချဖို့နဲ့လေရုံညဉ့်ညမ်းမှုကိုကာကွယ်ရေးအတွက်ပူးတွဲဆောင်ရွက်မယ်အာဆီယံအဖွဲ့မှာ ထိုင်းတော်ဝင်လေတပ်ပါဝင်မှာဖြစ်ကြောင်းထိုင်းလေတပ်အကြီးအကဲကပြောပါတယ်ဒီ2025မှာကျင်းပမယ်ထိုင်းမှာကျင်းပမယ်အာဆီယံလူသားစာနာမှုအကူအညီနဲ့သဘာဝဘေးကယ်ဆယ်ရေးအဖွဲ့လက်ချက်မှုမှာပါဝင်ဖို့လဲတက်ရောက်လာတဲ့လေတပ်ဦးစီးချုပ်တွေကိုထိုင်းအကြီးလေတပ်အကြီးအကဲကပြောပါတယ်အာဆီယံလေတပ်ဦးစီးချုပ်များရဲ့2020လေးအစည်းအဝေးကိုတော့ကမ္ဘောဒီးယားကအင်ရှင်ဖြစ်တဲ့လက်ခံကျင်းပမှာလည်းဖြစ်ပါတယ
်မြန်မာစစ်တပ်အဓိကလက်နက်ဝယ်ယူနေတဲ့တရုတ်နိုင်ငံရဲ့လက်နက်တင်ပို့မှုဟာအကြီးအသေးဆန်ရပြဿနာတွေကြောင့်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းလေးပုံတပုံနိဗာကြဆင်းသွားခဲ့တဲ့အကြောင်း Directors အဖွဲ့ရဲ့အစည်းအဝေးခန်းစာကိုကိုကာပီ ANI အိန္ဒိယသတင်းမှဖော်ပြထားပါတယ်။ဝယ်ယူထားတဲ့တရုတ်ဂျက်တိုက်လေယာဉ်တွေအပေါ်တွေဟာရေဒီယိုလိုင်းအချက်ပြရေဒါစနစ်မှာတိကျမှုအားနည်းခြင်းနဲ့ပတ်သက်ပြီးမြန်မာစစ်တပ်ကစိုးရိမ်မှုရှိပြီးမြန်မာလေတပ်ကတရုတ်ဂျက်တိုက်လေယာဉ်အများစုကိုနည်းပညာပိုင်းဆိုင်ရာပြဿနာတွေကြောင့်ပြန်တန်းခြင်းမပြုဘဲရန်နာထားရတယ်လို့ဆိုပါတယ်မြန်မာစစ်တပ်ဟာတရုတ်လုံဂျက်တိုက်လေယာဉ်တွေကိုဈေးကြီးပေးကွယ်ခဲ့ရပြီးလင်းနစ်အကြာမှာပြင်ဖို့လိုအပ်ချက်တွေရှိလာတယ်လို့ဆိုပါတယ်စတော့ဘုံအခြေဆိုင်နိုင်ငံတကာငြိမ်းချမ်းရေးနဲ့သုတေသနဌာနဖြစ်တဲ့ SIPRN ရဲ့လေ့လာချက်အရလဲတရုတ်နိုင်ငံရဲ့လက်နက်တင်ပို့မှုဟာ2016ခုနှစ်ကနေ2020ခုနှစ်အတွင်းတင်ပို့မှုဟာအဲ့ဒီမတိုင်ခင်9နှစ်ကနေစာရင်9.8ရာခိုင်နှုန်းကျဆင်းသွားပါတယ်ကမ္ဘာဈေးကွက်ဝယ်ဈေးကွက်မှာတရုတ်လက်နက်က 9.6 ရာခိုင်နှုန်းကနေ 9.2 ရာခိုင်နှုန်းအထိကျဆင်းသွားခဲ့ပါတယ်။ပြိုင်ဘက်နိုင်ငံတွေတက်ဈေးနဲ့လို့တရုတ်လက်နက်တွေကိုဝယ်ယူလိုပေအရင်ကရှိခဲ့ပေမဲ့တရုတ်ဟာလက်ရှိကမ္ဘာနိုင်ငံပေါင်း53နိုင်ငံကိုလက်နက်တွေရောင်းချပြီးအများစုမှာအမေရိကန်ဒါမှမဟုတ်ပြင်သစ်လိုလက်နက်အကြီးအတိအကျထုတ်လုပ်ရောင်းချတဲ့နိုင်ငံတွေရဲ့ဈေးကွက်မဟုတ်တဲ့နိုင်ငံတွေဖြစ်ပါတယ်။
မြောက်ကိုရီးယားနဲ့ရုရှားနှစ်နိုင်ငံပူးတွဲဆေးလက်ကျင့်မှုလှုပ်လာနှိုင်းချရှိတဲ့အတွက်တောင်ကိုရီးယားကအနိကစောင့်ကြည့်နေချိန်မှာပဲမြောက်ကိုရီးယားခေါင်းဆောင်ရဲ့ရုရှားခီးစဉ်တွင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှစ်နိုင်ငံဆေးပူးပေါင်းဆောင်ရွက်ရေးဆွေးနွေးတာဟာအတွက်အထူးစိတ်မကောင်းဖြစ်ရတယ်လို့တောင်ကိုရီးယားကပြောပါတယ်။မြောက်ကိုရီးယားနဲ့ရုရှားကြားဆေးပူးပေါင်းဆောင်ရွက်တာအတွက်အထူးစိတ်ပူကြောင်းလာမဲ့သတင်းပတ်ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာတောင်ကိုရီးယားသမ္မတရုံဆွေယိုးကထည့်သွင်းပြောကြားဖို့ရှိတယ်လို့လည်းတောင်ကိုရီးယားအရာရှိတွေကပြောပါတယ်။နိုင်ငံတကာတိုင်ဝမ်ကထက်ထလဲလဲသတိပေးနေတဲ့ကြားကပဲမြောက်ကိုရီးယားနဲ့ရုရှားတို့ကဂျူရုနီးပညာတိုးတက်ပအဝင်ဆေးပူးပေါင်းဆောင်မှုဆန်ရည်ထည့်သွင်းဆွေးနွေးတာတဲ့အထူးစိတ်ပူတယ်လို့တောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရလင်ဆူဆက်ကကျက်တဲ့ပရိနေမှာပြောကြားလိုက်ပါတယ
် UFO လို့ခေါ်တဲ့ကောင်းငင်မှာပြန်တန်းနေတဲ့အမျိုးအမည်မသိလျှို့ဝှက်စမ်းကြတဲ့အရာတွေနဲ့ပတ်သက်ပြီးလေ့လာစုံစမ်းနိုင်ဖို့အတွက်သူတေသနာဒါရိုက်တာတူကိုရွေးချယ်လိုက်ကြောင်းအမေရိကန်အာကာသစူးစမ်းလေ့လာရေးဌာန NASA ကကြာတာပတင်းနေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့ NASA ရဲ့ထုတ်ပြန်ချက်ထဲမှာဘသူကိုဒီယာတူခန့်အပ်တယ်ဆိုတာကိုတော့အတိအကျဖော်ပြထားခြင်းမရှိပါဘူး။အမေရိကကင်းတဲ့ကျွမ်းကျင်သူတွေရဲ့အကြံပြုချက်နဲ့အခုလိုခန့်အပ်တာလို့ဆိုပါတယ်။ကျွမ်းကျင်သူတွေထဲမှာပါဝင်တဲ့အဖွဲ့ထဲမှာတော့ယူဘဗေဒဌာနပညာရှင်တွေ၊နက္ခတ်ဗေဒပညာရှင်တွေ၊ဇီဝဗေဒပညာရှင်တွေပါဝင်တယ်လို့ဆိုပါတယ်။လူတချို့မျက်မြင်ကိုရေးကြုံရတယ်ဆိုတော့ကောင်းငင်ကအမျိုးမည်မသိတဲ့အရာတွေကကမ္ဘာအပြင်ဘက်တခြားမှာတက်ရှိနေရှိကြောင်းတက်သေးပြနိုင်မလားဆိုတာကိုဒီအဖွဲ့ကစုံစမ်းဖော်ထုတ်ပြောဆိုခြင်းမရှိသေးပါဘူး UFO လို့လူများခေါ်ကြတဲ့အရာတွေကို UAP အမျိုးအမည်မသိအတိမပြုတိုင်တဲ့ဖြစ်စဉ်တွေလို့တရားဝင်သုံးနှုန်းလေးရှိပါတယ် NASA ရဲ့ထုတ်ပြန်ချက်ကိုကြေညာတဲ့ Bill Nelson ကတော့ဒီကိစ္စကိုဆက်လက်မေးခွန်းထုတ်ရမှာဖြစ်ပြီးသူ့ရဲ့ပုဂ္ဂလိကအမြင်ကတော့ကျေပြောလာတဲ့စကြဝဠာကြီးတည်းမှာတက်ရှိတယ်ရှိတယ်ဆိုတော့ယုံလို့ရသလားလို့မေးရင်ဘယ်လောက်ကြီးနားလည်ရခက်တယ်လို့သူကပြောဆိုခဲ့ပါတယ် VOA တောက်ကြနေမနေ့ဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်သတင်းတွေကိုတော့ဒေါခင်မျိုးသက်နဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ပတ်စဉ်ကဏ္ဍတွေမတင်ပြမီသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဦးစွာတင်ပြပါမယ်ပထမအဆုံးနဲ့တင်ပြလိုတာကတော့အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံမှာရွေးကောက်ခံအစိုးရတွေကိုဖယ်ရှားပြီးအုပ်ချုပ်နေကြတဲ့အာဏာရှင်တွေကိုတရားဝင်အစိုးရအဖြစ်နိုင်ငံတကာကအသိမှတ်မပြုသလိုနှစ်နိုင်ငံစလုံးတန်းနဲ့ချီတဲ့ပြည်သူတွေလူသားချင်းစာနာမှုဆိုင်ရာအကြက်အတဲတွေနဲ့လည်းရင်ဆိုင်နေရပါတယ်အာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂမစ်ရှင်ဟာအာဖဂန်ပြည်သူတွေရဲ့အတန်ကိုကဘာကပုံမကြားလာအောင်ပြည်တွင်းကနေလှုပ်ဆောင်နေချိန်မှာမြန်မာအတန်အမတ်ကြီးကတော့ပြည်ပကနေပဲတန်တပန်ရေးနီးနဲ့ချိုးပန်းဆောင်ရွက်နေပါတယ်ဒီအကြောင်းအရာတွေကိုနန်းလောင်ကဆက်ပြောပြမှာပါအ
ာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တို့ပြန်လည်အာဏာယူအုပ်ချုပ်ခဲ့တဲ့2023ခုနှစ်နောက်ပိုင်းနိုင်ငံတွင်းကတန်တမာအများစုပြန်လည်ထွက်ခွာသွားခဲ့ကြပေမဲ့လို့ နာဆာအာမက်ဖရီကာရောအာဖဂန်နစ္စတန်ဆိုင်ရာကုလသမဂ္ဂမစ်ရှင်ရဲ့အကြီးအကဲအဖြစ်နဲ့ပြည်တွင်းကနေတာဝန်တွေကိုဆက်လက်ထမ်းဆောင်နေတာပါ။တာလီဘန်တွေကိုအစိုးရတရအဖြစ်ဘယ်တိုင်းမီကမှအသိအမှတ်မပြုသေးသလိုကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်အဖြစ်တာလီဘန်တို့တင်သွင်းတဲ့သူကိုလည်းကုလကအသိအမှတ်မပြုပါဘူး။တာလီဘန်တို့နဲ့ဆက်သွယ်လုပ်ကိုင်ခြင်းရှိတဲ့မစ္စတာဖရီကာရောသူ့ရဲ့လုပ်ငန်းကအာဖဂန်ပြည်သူတွေရဲ့အတန်တွေကိုပိုကျဲလာအောင်လုပ်ပေးဖို့ဖြစ်တယ်လို့ပြောပါတယ်
။ပိုဆိုတဲ့
အာဖဂန်ရေးဆွေးနွေးဖို့အာဖဂန်ပြည်သူတွေကိုကိုစားပြုဖို့ဆိုတာကျွန်တော်တို့ရဲ့ဦးစားပေးလုပ်ငန်းဖြစ်ပါတယ်။အာဖဂန်ပြည်သူတွေရဲ့အကျိုးစီးပွားကိုသာကျွန်တော်တို့ကိုစားပြုပါတယ်။အာဖဂန်ပြည်သူတွေမှာခက်ခဲတဲ့အခြေအနေတွေနဲ့ကြုံနေရတာပါ။ကျွန်တော်တို့ရဲ့ဦးစားပေးလုပ်ငန်းကလည်းအာဖဂန်ပြည်သူတွေရဲ့အသံကိုနိုင်ငံတကာကကြောက်အောင်လုပ်ပေးဖို့ဖြစ်ပါတယ်
။အာဖဂန်နိုင်ငံတွင်ပေါ်ပေါက်နေတဲ့လူသားချင်းစာနာမှုအခြေအသေးတွေဖြေရှင်းနိုင်အောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်နေပါတယ်လို့လည်းပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလူဦးရေရဲ့သုံးပုံနှစ်ပုံဖြစ်တဲ့ပြည်သူ 28.3 သန်းတို့လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့လည်းသူကပြောပါတယ်။တာလီဘန်တို့ကြောင့်အာဖဂန်ပြည်သူတွေအခုလိုခက်ခဲနေရင်ဆိုင်နေရတယ်လို့လည်းပြစ်တင်ပြောဆိုပါတယ်
။ Nasat hay mahalat wa nadrust
တာလီဘန်တို့ရဲ့မှားယွင်းတဲ့အမျိုးသားရေးမူဝါဒကြောင့်အာဖဂန်နစ္စတန်နိုင်ငံအထူးကြံဖြစ်လာသလိုပြည်သူပြည်သားတွေလည်းအထူးဒုက္ခရောက်နေကြရပါတယ်
။အလားတူပဲမြန်မာနိုင်ငံမှာလည်းစစ်ကောင်စီကတင်သွင်းတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ကိုကုလသမဂ္ဂကလက်မခံသလိုပဲ NLD ပါတီဦးဆောင်တဲ့အစိုးရလက်ထက်ကတာဝန်အနှင်းထားတဲ့ဦးကျော်မိုးထွန်းကိုပဲမြန်မာတပ်အမတ်ကြီးအဖြစ်ဆက်လက်အသိအမှတ်ပြုလက်ခံထားတာပါ။အာဖဂန်မှာလည်းမြန်မာပြည်သူတွေမှာလည်းအာဏာရှင်အုပ်ချုပ်မှုအောက်လူသားချင်းစာနာမှုဆိုင်ရာအချက်အသေးတွေနဲ့ရင်ဆိုင်နေကြတာပါ။ကုလသမဂ္ဂကထုတ်ပြန်ထားတဲ့စည်းမျဉ်းအရဆိုရင်တော့မြန်မာနိုင်ငံဒေသဆုံးမှာပြည်သူ18တန်းလူသားချင်းစာနာမှုအကူအညီတွေလိုအပ်နေပြီးတော့လူပေါင်း15တန်းလောက်တို့လည်းစာနာရိက္ခာမလုံလောက်မှုနဲ့ရင်ဆိုင်နေရပြီးတော့နေရာစွန့်ခွာထွက်ပြေးနေရသူကတော့တစ်တရမ9တန်းဝန်းကျင်ရှိပါတယ်။ဩဂုတ်လ29ရက်နေ့ကကျင်းပတဲ့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့သတင်းစာရှင်းလင်းပွဲမှာဦးကျော်မိုးတွန်းကအခုလိုပြောဆိုသွားပါတယ်
။လူသားချင်းစာနာမှုအကူအညီပေးရေးခွင့်ပြုမှုတွေကိုလူကိုသေးစေနိုင်တဲ့စစ်လက်နက်သပွဲစစ်တပ်ကနေပြီးတော့အသုံးပြုနိုင်မှုပဲဖြစ်ပါတယ်။ဒီလူသားချင်းစာနာမှုအကူအညီပေးလူတွေအနေနဲ့အကူအညီတွေကိုတကယ်လိုအပ်လူတွေလက်ထဲကိုရောက်ဖို့အခြေခံမူတွေနဲ့လူသားချင်းစာနာမှု principles တွေနဲ့အညီရရှိနိုင်အောင်ဆောင်ရွက်ရေးဟာလွန်စွာအရေးကြီးတယ်ဆိုတဲ့ဥစ္စာကျွန်တော်တို့ခံယူထားလို့လူတိုင်းလူတိုင်းခံယူထားတဲ့အချက်ပဲဖြစ်ပါတယ်။
စစ်ကောင်စီကတစဉ်အကူအညီတွေပေးနေတာဟာအစိတ်ပင်ကိုရေလောင်းသလိုဖြစ်နေတာကြောင့်လိုအပ်နေသူတွေစီအကူအညီတွေရောက်ရှိရေးတမယိုးကြနေလန့်တွေအပြင် NUG တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့မြေပြင်မှာတကယ်ကူညီလုပ်ကင်ပေးနေသူတွေအားလုံးပါဝင်တဲ့ရန်ညားတစ်ခုတည်ထောင်ဖို့လိုတယ်လို့လည်းဦးကျော်မိုးထွန်းကပြောပါတယ်။အာဖဂန်ကုလမစ်ရှင်အကြီးအကဲဖရီကာလည်းအကြအတဲတွေပြေလည်ဖို့ဆိုရင်အားလုံးပါဝင်တဲ့အစိုးရတရားဖွဲ့စည်းတိုင်းမှဖြစ်မယ်လို့အလားတူပြောပါတယ်
။ Tozamonic Monotonin Bare
နိုင်ငံရေးအဖြစ်တည်းမရသမျှတော့အာဖဂန်ရဲ့အကြက်တဲတွေပြည်လည်မှာမဟုတ်ပါဘူးပြည်သူလူထုရဲ့ဆန္ဒနဲ့တရားဝင်ဖွဲ့စည်းရတဲ့အစိုးရတရားပေါ်ပေါက်လာမှဖြစ်ပါလိမ့်မယ
်ကိုလံဘီယာတက္ကသိုလ်ကျောင်းသားဟာဝတ်ခန်ရှာလမ်ကဲရိုလိုအာဖဂန်တချို့ကလည်းကုလသမဂ္ဂရဲ့မစ်ရှင်ဆိုတာကအာဖဂန်ပြည်သူပြည်သားတွေနိုင်ငံတော်အဆင့်တွေ့ဆုံဆွေးနွေးတာမျိုးအထိလှုပ်ပေးခဲ့တဲ့လို့မြင်ပါတယ်နိုင်ငံရေးလိလာသုံးသပ်သူတွေကတော့လူသားချင်းစာနာမှုဆိုင်ရာအချက်အသေးတွေကိုနိုင်ငံရေးနှိမ့်လန့်တွေနဲ့တာဖြေရှင်းမှဖြစ်မယ်လို့ထောက်ပြနေကြတာပါ။တာလီဘန်တို့ကတော့သူအစိုးရအဖွဲ့မှာအလုံးပါဝင်မှုမရှိဘူးဆိုတဲ့ပြောဆိုချက်ကိုပယ်ချပြီးသူတို့ကိုအာဖဂန်နစ္စတန်ရဲ့တရားဝင်အစိုးရတရားအဖြစ်နိုင်ငံတကာကအတိအမှတ်ပြုလက်ခံဖို့အဆက်မပြတ်တိုက်တွန်းတောင်းဆိုနေတာပါ။ဒါပေမဲ့လည်းနိုင်ငံတကာအသိုင်းအဝိုင်းကတော့တာလီဘန်တွေကိုအစိုးရတရားအဖြစ်အတိအမှတ်ပြုရေးဆွေးနွေးတာမျိုးမလုပ်ခင်မှာအလုံးပါဝင်တဲ့အစိုးရတရားဖွဲ့စည်းဖို့လူအခွင့်အရေးကိုလေးစားလိုက်နာဖို့အထူးသဖြင့်အမျိုးသမီးတို့ရဲ့အခွင့်အရေးကိုလေးစားဖို့ဆက်ပြီးတော့တိုက်တွန်းနေကြတာပါမြန်မာနိုင်ငံမှာလည်းစစ်ကောင်စီကိုတရားဝင်အစိုးရတရားအဖြစ်ကဘာကအတိအမှန်မပြုသလိုပဲဒီမိုကရေစီရဲ့လမ်းကြောင်းပေါ်ပြင်ရအောင်နိုင်ငံတကာကပိုးပြီးတော့ဖိအားပေးတိုက်တွန်းနေကြတာဖြစ်ပါတယ
်ဒါကတော့အာဏာကိုတရားမဝင်ရယူထားတဲ့အာဖဂန်နစ္စတန်နဲ့မြန်မာနိုင်ငံကအချိန်တွေကိုနိုင်ရှင်တင်ပြထားတဲ့သတင်းဆောင်ပါတစ်ပုဒ်ကိုနားလောင်ကပြောပြသွားတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြပါအောင်မယ်။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြန ရဝတီမျိုးအနီးကရွှေကုတ်ကိုဒေသမှာတရုတ်ကာစီနိုလောင်းကစားရုံနဲ့အွန်လိုင်းလိမ်လည်တဲ့ဂိုင်းတွေမှာရောင်းစားခံခဲ့ရတဲ့နီပေါ်နိုင်ငံသားတွေကိုထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးဌာန Department of Special Investigation DSI ကဥဆောင်ပြီးကယ်ဆယ်ခဲ့တဲ့အကြောင်းစက်တင်ဘာလ14ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးမာကဆက်ပြောပြမှာပ
ါထိုင်းနိုင်ငံနယ်စပ်ကရင်ပြည်နယ်မြဝတီမြို့ရွှေကုတ်ကိုဒေသကတရုတ်ကာစီနိုလောင်းကစားရုံနဲ့အွန်လိုင်းလိမ်လည်ခိုင်းနေမှာရောင်းစားခံခဲ့ရတဲ့နီပေါ်နိုင်ငံသားတွေကိုစက်တင်ဘာလ12ရက်နေ့ကကယ်ဆယ်ခဲ့ကြောင်းထိုင်းနိုင်ငံအထူးစုံစမ်းစစ်ဆေးရေးဌာန DSI ကစက်တင်ဘာလ14ရက်နေ့မှာသတင်းထုတ်ပြန်ခဲ့တယ်ဆိုပြီးထိုင်းမြန်မာနယ်စပ်ကမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
် DSI ကနေဦးဆောင်ပြီးတော့ထိုင်းနဲ့မြန်မာနိုင်ငံနှစ်နိုင်ငံတည်းမှာအွန်လိုင်းလိမ်လည်ခိုင်းတွေမှာလူကုန်မှုခံခဲ့ရတဲ့ညီပေါ်နိုင်ငံသားရှိဟုကယ်ဆုတ်နိုင်တဲ့ဆိုရဲကြောင့်စက်တင်ဘာလ14ရက်နေ့တော့အဲ့ဒီ DSI ဌာနကနေပြီးတော့သတင်းထုတ်ပြန်ခဲ့ပါတယ်ဗျအဲ့လိုညီပေါ်နိုင်ငံသားတွေကိုအွန်လိုင်းလိမ်လည်ခိုင်းနေရတယ်တစားကန်ဖြစ်နေဖမ်းဆီးထိန်းသိမ်းထားပြီးတော့ကမြန်မာနိုင်ငံမှာကင်းပြည်နယ်မြောက်ပြည်နယ်မှာရှိတဲ့ကီကီပတ်ဆိုတဲ့ကာစီနိုယုံမှာလိမ်လည်တဲ့အလုတ်ကင်လုတ်ကင်သူတွေဖြစ်နေခေါ်ဆောင်ချင်းခံရတဲ့အဲ့ဒီညီဘောနိုင်ငံသားတွေကိုကယ်ဆယ်ပေးဖို့အတွက်လူကုန်ကူးမှုတပ်ဖြည့်ရေးဌာနကွဲ A21 Foundation ရန်ဒီတိုင်ကြားတောင်းဆိုခဲ့တာဖြစ်ပါလေဗျ
ညီဘောနိုင်ငံသားတွေဟာထိုင်းနိုင်ငံမှာအလုတ်ကောင်းရမယ်ဆိုပြီးလိမ်လည်ခေါ်ယူတာခံရပြီးထိုင်းကိုရောက်မှထိုင်းကနေတဆင့်ကရင်ပြည်နယ်မြဝတီဘက်ကအွန်လိုင်းလိမ်လည်ခိုင်းနေစီကိုရောင်းစားတာခံခဲ့ရတာပါသူတို့တွေကိုမြဝတီမြို့ကကောစင်တာလို့ခေါ်တဲ့လိမ်လည်တဲ့လုပ်ငန်းတွေကိုပို့ဆောင်ခဲ့ကြအောင်သူတို့တွေဟာအဓိကဥရောပနိုင်ငံသားတွေစီကနေငွေလိမ်ယူနိုင်ဖို့အတွက်ခိုင်းစီတာခံရတယ်ဆိုပြီးဝန်ခံထွက်ဆိုခဲ့ကြအောင်ထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရောင်းစားခံခဲ့ရတဲ့နီပေါ်နိုင်ငံသားတွေဟာသတ်မှတ်ထားတဲ့အတိုင်းငွေတွေမလိမ်လည်ပေးနိုင်ဘူးဆိုရင်အပြစ်ပေးတာခံရတယ်လို့လည်းဝန်ခံထွက်ဆိုကြတယ်လို့လည်းဆိုပါတယ်
အသူတို့တွေကသတ်မှတ်ထားတဲ့အလုတ်ဆန်ချိန်ဆန်ညွန်အတိုင်းငွေလိမ်တယ်လို့မရခဲ့ဘူးဆိုရင်သူတို့ပြစ်ဒဏ်တွေပေးခံရတယ်ဘလို့ပြစ်ဒဏ်မျိုးလဲဆိုတော့နေဘူးထဲမှာပြေးရတာရှိတယ်ဒိုက်ထိုးရတာရှိတယ်နောက်ထိုင်ထားလို့ရတာရှိတယ်နောက်ရေ20လီတာပုံးတွေကိုမထားမြောက်ထားရတာအဲ့လိုရုပ်ပိုင်းဆိုင်ရာပြစ်ဒဏ်တွေပေးတာတွေကိုခံခဲ့ရတယ်ဆိုတဲ့အကြောင်းကိုပြန်လေလွတ်မြောက်လာတဲ့ညီဘောနိုင်ငံသားတွေကနေထွက်ဆိုကြပါလေဗ
ျသူတို့လွတ်မြောက်ဖို့အတွက်ဘန်းငွေ2သိန်းနဲ့ပို့ဆောင်ကဘန်းငွေ 16,000 တောင်းဆိုခဲ့တယ်လို့လည်း DSI ရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်အခုလိုမျိုးလွတ်မြောက်ရေးအတွက်ထိုင်းနိုင်ငံမှာရှိတဲ့ညီဘောတန်ယုံကလည်းပူးပေါင်းပါဝင်ကူညီခဲ့ပါတယ်ထိုင်းမြန်မာအင်ဒိုနီးရှားမလေးရှားဗီယက်နမ်တရုတ်အပါအဝင်နိုင်ငံပေါင်း30လောက်ကနိုင်ငံသားတွေလည်းကရင်ပြည်နယ်မြဝတီခရိုင်ရွှေကုတ်ကိုလောင်းကစားနယ်မြေမှာရောင်းစားခံရတာဒီလည်းရှိနေပါဗျ။မြန်မာနိုင်ငံကရင်ပြည်နယ်မြဝတီခရိုင်ထဲကဒုစရိုက်ခိုင်းနေရဲ့အထမခိုင်းစေခံနေရတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုမြဝတီမျိုးကနေကယ်ထုတ်နိုင်ခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနကမေလအတွင်းကသတင်းထုတ်ပြန်ခဲ့ပါဗျ။ဒီလိုရာဇဝတ်ခိုင်းနေရဲ့တားကောင်ဖြစ်ရတဲ့အထက်မှာမြန်မာနိုင်ငံသားတွေနဲ့ထိုင်းနိုင်ငံသားတွေအပါအဝင်တခြားနိုင်ငံသားတွေလည်းအများအပြားပါဝင်နေပါတယ်ရှင်။
ဒါကတော့မြန်မာနိုင်ငံရွှေကုတ်ကိုဒေသမှာရောင်းစားခံရတဲ့နေပေါ်နိုင်ငံသားတွေနဲ့ပတ်သက်တဲ့အကြောင်းကိုမအေးမှသတင်းပေးပို့သွားတာဖြစ်ပါတယ်ဆက်လက်ပြီးတော့တင်ပြပေးလို့တဲ့အကြောင်းအရာတစ်ခုကတော့နိုင်ငံတကာပညာတော်သင်ဆုတွေဟာဒီကနေ့မြန်မာလူငယ်တွေအတွက်အရေးပါတဲ့မျှော်လင့်ချက်တစ်ခုဖြစ်ပါတယ်ဒါတွေကိုရရှိအောင်ဘယ်လိုပြင်ဆင်ဆောင်ရွက်သင့်ပါသလဲဘယ်လိုအချက်အလက်တွေလိုအပ်ပါသလဲအမေရိကန်အစိုးရကပေးအပ်တဲ့လင်ကွန်းပညာတော်သင်ဆုကိုရရှိထားတဲ့ကိုမင်းပိုင်မိုးကိုမက်ခင်လေးကဆက်သွယ်မေးမြန်းထားပါတယ
်လူငယ်တွေဟာသူတို့ရဲ့အနာဂတ်ကိုကိုယ်တိုင်ထုတ်စင်နိုင်ခွင့်ရှိပါတယ်ဒီလိုထုတ်စင်နိုင်မှုဆိုတာကလည်းအခွင့်အလမ်းကောင်းတွေလိုအပ်ပါတယ်အဲ့ဒီအခွင့်အလမ်းတွေကတခုကတော့နိုင်ငံတကာကပေးတဲ့ပညာတော်သင်ဆုတွေပါပဲအမေရိကန်အစိုးရရဲ့ Lincoln Scholarship ကနေပညာရေးဆိုင်ရာမဟာသိပ္ပံပွဲကိုတက်ရောက်နေတဲ့ကိုမင်းပိုင်မိုးကသူ့ရဲ့အတွေ့အကြုံတွေကိုအခုလိုပြောပြပေးမှာပါ
လျှောက်လာခေါ်တွေကကိုကဒီ information ပေါ့ဒီသတင်းချက်လက်တွေကိုဒီသူတို့ရဲ့ဒီအတန်ယုံဆိုလဲအတန်ယုံ website တွေရှိမယ် university ဆိုလဲဒီတက်သူတွေရဲ့ website တွေမှာရှိမယ်အဲအဲ့လိုမျိုးကိုကကြည့်ရမယ်ပေါ့နော်ကြည့်ပြီးတဲ့အခါမှာတခါတည်းဒီ timeline ကိုမိအောင်ပေါ့ deadline ကိုမိအောင်ကျွန်တော်တို့ပြင်ဆင်ရတယ်ပေါ့နော
်ဟုတ်ကဲ့
နောက်ထပ်ကအဓိကပေးရမယ့်ဆောင်ရွက်စာရဲ့နေရာရောဘာတွေများဖြစ်မလဲရှင်
academic ဘိုင်းဆိုင်တာပေါ့เนาะ academic ဘိုင်းဆိုင်ရာကကြာတော့ကိုပါရှိမလဲဆိုဘွဲ့ဆိုရင်ဘွဲ့ degree ပေါ့เนาะကိုကတကယ်လို့ကိုလျှောက်တာကဘယ်လဲဘွဲ့ဂျူလားဘွဲ့လုံလားဒါလဲကွာသိတာပေါ့เนาะအဲ့တကယ်လို့ကိုကဘွဲ့ဂျူပေါ့ဘွဲ့ဂျူတနည်းအားဖြင့် undergrad ပေါ့ undergrad ကိုလျှောက်တယ်ဆိုရင်ဒီတက်ဆိုင်ရာသူတို့တတ်မှတ်ထားတဲ့ဒီအထက်တန်းအောင်မြင်ကြောင်းလက်မှတ်ဒါမှမဟုတ်အဲ့ဟာနဲ့ညီမျှတဲ့ပေါ့เนาะလက်မှတ်တွေပါမယ်ပေါ့เนาะဒါတွေလိုမယ်ပြီးတော့ရင်တော့အမှတ်စရင်းပေါ့เนาะ transcript တွေပါမယ်ဒါတွေကိုတိတိကျကျကိုကပြင်ဆင်ရမယ်ဒီနှစ်ခုပေါ့เนาะဒီနှစ်ခုပဲပြီးတော့ရင်နောက်တစ်ခုက recommendation now test ပေါ့ english the language proficiency test ပဲပြောပါတော့เนาะဒီဒါမှမဟုတ်လဲ language proficiency နဲ့ပတ်သက်တဲ့ certificate တစ်ခုခုပေါ့เนาะကိုဘလောက် level အထိရောက်ထားလဲဆိုတာကိုပြရတဲ့ဟာပေါ့
now အရေးကြီးဆုံးအချက်လို့ပြောလို့ရတယ်ဒီထောက်ခံစာပေါ့เนาะrecommendation letters တွေကိုဘလို့လူတွေစီကနေတောင်းတင်ပါတယ်ရှင်
။မှားရင်းပြီးတော့တွေးထက်တယ်ပေါ့နော်။အဲရာထူးကြီးလေးလေးပို့ပြီးတော့ဟိုကိုရဲ့ဒီထောက်ခံစာပို့ပြီး strong ဖြစ်လေလို့ယူဆကြရတယ်။ဒါပေမဲ့တကယ်တော့ကိုရာထူးကြီးတာမကြီးတာတဲ့ကိုကိုတကယ်သိရလူကိုနဲ့ဆက်ဆံရေးပို့ပြီးတော့အများဆုံးရှိတဲ့လူရှိကနေပြီးတော့ကိုအကြောင်းကိုပြောပြပေးတာမျိုးကပို့ပြီးတော့အားကောင်းစေတယ်ပို့ပြီးတော့ strong ဖြစ်စေတယ်ပေါ့နော်။ဒါအင်မတန်ကြီးကြီးရယ်။နောက်နှစ်အချက်ကကြတော့ကိုအကြောင်းကိုတည်တည်ချာချာပြောပြပေးနိုင်တဲ့လူပေါ့နော်။အဲ့ဒါကလည်းအင်မတန်ကြီးကြီးရယ်။နောက်တုံးချက်ကကြတော့ကိုရေးပြီးတော့မှပေါ့နော်ကိုရေးထားတဲ့ဟာကိုခံပြီးတဲ့လူကိုရေးခိုင်းတာဖြင့်ကိုကဗာလေးတွေဗာလေးတွေပေါ့နော်ဘယ်အချက်လေးတွေရောဒီဟာက scholarship ကနေပြီးတော့ဒီပညာသင်ဆုကနေပြီးတော့လိုအပ်ချက်အနေနဲ့ဓာရီဓာရီရှိပါတယ်ဆိုရင်သူကိုယ်တိုင်ကသူ့ရဲ့ဒီ own voice နဲ့ပေါ့နော်ရေးပေးတာမျိုးကတော့ပို့ပြီးတော့ဟိုကောင်းတယ်ပေါ့နော်ဒီ scholarship စီစစ်တဲ့အဖွဲ့တော်တော်များဒီ recommendation letter ထောက်ခံစာတွေကိုသူတို့ဖတ်လိုက်တဲ့အခါမှာအတကယ်အတန်လားပေါ့တကယ်ပြောပြပေးတာဟုတ်ရင်လားဆိုတော့တန်းတိအခါကျဒါကိုလည်းကျွန်တော်တို့ authenticity လို့ပြောမလားပေါ့နော်တကယ်မှန်ကိုလုတ်ပေးစေခြင်းနဲ့တချို့ scholarship ဟိုပါပေါ့နော်ဒီပညာသင်စုတွေကမလုပ်ထားတဲ့ဒီ recommender တွေမှာရှိရမဲ့ဒီ recommendation letter ပေါ့နော်ဒီဟာတွေမှာစာတွေမှာထောက်ခံစာတွေမှာပါရမဲ့အချက်လက်လေးတွေကိုသူတို့အသေးချာပြောထားရဲ့ guideline ပေါ့နော်ဘယ် format နဲ့ရေးပါဗာလေးထည့်ပါ letter head လေးထည့်ပါလက်မှတ်လေးပါဘယ်လိုလေးပါဒါတွေကိုကိုကဒီလိုအသေးစိတ်လေးတွေအစား view decide ဟိုပြင်ဆင်တင်တယ်ပေါ့နော်ဒါကိုကိုကကိုရဲ့ recommender ကိုလည်းဒီ referee ကိုလည်းတည်တည်ဆချသွားပြီးတော့ပြောပြထားတင်တယ်နောက်တစ်ခုကအချိန်တစ်ခုပေါ့နော်လုံးလုံးလောက်လောက် view စေခြင်းနဲ့ဘာလို့လဲဆိုဟိုတပတ်လောက်လိုမှသွားပြီးတော့recommendation letter ပေးပါပေါ့တက္ကသိုလ်ဒါလေးလိုမှရမှာဒါလေးလုတ်ပေးပါဆိုတာထက်လုံလောက်တဲ့အချိန်တစ်ခုလေးပေးပြီးတော့ဟိုချင်းကက်စေခြင်း ਨੇ
နောက်တစ်ခုကလေဒီလူတွေ့ interview မဖြစ်ခင်ပေါ့နော်ပြင်ဆင်ရမယ့်အပိုင်းလေးတွေကိုပြောပြပေးပါအောင်နော
်ဟုတ်ကဲ့ interview အဆင့်ကတော့ကျွန်တော်တို့အရင်အရေးကြီးတဲ့အဆင့်ပေါ့နော်ဘာလို့လဲဆိုတော့ဒီကျွန်တော်တို့ essay တွေမှာတော်တော်များများကရေးထားပြီးပြီကိုအနေနဲ့ပြင်ဆင်တဲ့နာကတဲ့ချက်ကပါလဲဆိုတော့ be yourself ပေါ့နော်ကိုကိုရဲ့တရုတ်အမှန်ကိုပဲဟိုပြဖို့လိုတယ်ပေါ့နော်ဘာလို့ဆိုတော့ဒီခါလေးကြာရင်ကျွန်တော်တို့ဗာလဲဆိုဒီ interview ဖြေတဲ့ခါကြာရင်အဲ့လိုလုတ်ကြံတာဆိုတော့ကိုကကိုဖုံးပြီးတော့တခြားလူတယောက်လိုမျိုး interview သွားဖြေတာမျိုးရှိတယ်တယ်ဒါပေမဲ့အဲ့ဒါကဟိုတကယ်တော့ဒီ interview ဒီဟိုဟာပေါ့မေးတယ်ပေါ့နော်ဒီအဖွဲ့ကလူတွေတော်တော်များများလဲအတွေ့အကြုံရှိပြီးသားလူတွေအများကြီးမေးလာခဲ့ဆိုတန်းပြီးတော့သူတို့ဇတိထားမိတယ်ပြီးတော့ရင်ကိုတိုင်းလည်းပဲကြာကြာမဖုံးနိုင်ဘူးလीเนาะအဲ့ဒီခါကျတော့တစ်ချက်ကတော့ be yourself ပါအဲကိုဘလိုလူလဲဆိုတာကိုပဲပေါ့နဲ့ဖြေစီခြင်းနှစ်ချက်ကဘာလဲဆိုတော့ဆက်စွာကိုဒီပြင်တဲ့အခါမှာပေါ့နော်ဒီ essay မှာကျွန်တော်တို့ဘာလုပ်ထားလဲဆိုတော့ပြောပြထားတာရှိတယ်အဲ့တော့အဲ့ဒါတွေကလည်းတကယ်တော့ဟို authentic ဖြစ်ဖို့လိုတာပေါ့နော်ကိုမလုပ်ထားဘဲနဲ့လုပ်တယ်လို့ပြောတာမျိုးလည်းမဖြစ်သင့်ဘူးဒါဆိုလဲဆိုတာလိုမျိုးတန်းပြီးတော့ဒီဟိုပေါ်မှာပေါ့နော်နောက်တစ်ခုကကျတော့ဟိုကိုဒီကိုရဲ့ academic interest ဆိုလဲဒါ academic ဆိုဒီကိုစိတ်ဝင်စားတဲ့ net ပဲကိုဘာကြောင့်စိတ်ဝင်စားလဲဆိုကိုမှတည်တည်ချာချာအစကလေးကခိုင်ခိုင်မာမာအကြောင်းအပြချက်ရှိထားဖို့လိုတယ်ပေါ့နော်ပြီးတော့ရင်ကိုကဒီဟာပြီးတော့ရင်ကိုဘာတွေလုပ်မှာလဲဆိုရယ်ကိုရဲ့ plan ကလည်းတည်တည်ချာချာရှိထားဖို့လိုတယ်ပေါ့ဒီခါလေးကျရင်အဲ့ဒီ interview တွေမှာဖြစ်တတ်တာကဒီ essay မှာတော့ရေးထားတယ်ဒါပေမဲ့ interview မေးလိုက်တဲ့အခါမှာဒီ interest ကအလောက်ကြီးမပြနိုင်လိုက်တာမျိုးပေါ့နော်ဒါအင်မတန်အရေးကြီးတဲ့အချက်ပေါ့နော်ကိုမှစတဲ့ဒီဟာ interest မပြဘဲနဲ့ဒီဟာကိုလေလာပုံစံမဖြစ်နိုင်ဘူးပေါ့နော်။ဘာလို့ဆိုတော့အနောက်မှာလာမဲ့ဒီ commitment တွေအများကြီးလိုအပ်တဲ့အတွက်ကြောင့်နောက်နှစ်ချက်ကကိုကဒီဟာပြီးသွားတဲ့အခါမှာဒီရာနေကိုကဘာလုပ်မှာလဲ။ကိုရဲ့ career ကိုဒီဟာကဘယ်လောက်ထိအတောက်ပံ့ပေးမှာလဲပေါ့နော်။ဒါတွေကိုတည်တည်ချာချာကျွန်တော်တို့ဟိုသိထားလို့လေပေါ့နော်။
ဟုတ်ကဲ့။အေး American အစိုးရကပေးထားတဲ့ Lincoln Scholarship ကိုရထားတဲ့သူတယောက်အနေနဲ့အခုမှစပြီးပညာတော်သင်စုတွေကိုရှောက်မဲ့သူတွေကိုဟိုဘယ်လိုမျိုးအကြံဉာဏ်မျိုးပေးပေးချင်ပါသလဲရှင်။
โอเคတိအချက်ကတော့ကျွန်တော်ပြောချင်တာကတော့ပထမအဦးဆုံးဟိုစလိုက်ပါဘောเนาะစလိုက်ဖို့အင်မတန်အရေးကြီးတယ်ဘောเนาะကျွန်တော်တို့ဟိုတော်တော်များဟိုရပါမလားဆိုတော့စိတ်မဖြစ်စေချင်ဘူးနောက်တစ်ခုကဒီဟို reject letter ကြီးရလို့လည်းပဲ reject letter ဆိုခဏခဏကိုဘောเนาะဒီဒါကြီးရရှောက်လိုက်လည်းမရဒီရရှောက်လိုက်လည်းမရဆိုရင်အဲ့ဒါလည်းစိတ်ထဲမကြစေချင်ဘူးဒီ reject ရပြီဆိုဘာကြောင့် reject ရတာလဲဆိုတော့အချင်းကြီးကိုပြန်တုံးတက်ပြီးကိုဘလို့ပြန်ပြီးတော့ပိုကောင်းအောင်လုပ်မလဲဆိုတာကိုစဉ်းစားဖို့လိုတယ်ဘောเนาะ
အခုလို VOA ကိုအချိန်ပေးဖြည့်ကြပြီးတဲ့အတွက်ကျေးဇူးများတင်ပါတယ်ရှင
်။ဒါကတော့နိုင်ငံတကာပညာတော်သင်စုတွေနဲ့ပတ်သက်ပြီးတော့ပြင်ဆင်တဲ့ဆောင်ရွက်တဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့မက်ခင်လေးကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာပဲဖြစ်ပါတယ်။ VOA ရဲ့တောက်ကြနေမှာနဲ့ပဲအတန်းလွင့်စီစဉ်နေကိုဝါရှင်တန် DC မြို့တော်ကနေဆက်လက်ထုတ်လွှင့်နေပါတယ်။မကြမီပဲအပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပါအောင်မယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇက်လန်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချိန်ပဲနေရာကပဲဖြစ်ဖြစ် VUE Flux application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့တောက်ကြနေမနက်ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။ Radio အတန်လင်းအစီအစဉ်တွေကိုတော့ Line Media 25 kHz 11.13 ည Line Media 40 kHz 9.13 ည Line Media 51 kHz 5805တို့ကနေဖန်ယူနာတော်တာဆင်နိုင်ပါတယ်။ဆက်လက်ပြီးတော့ဘတ်စင်ကန္ဓာတွေဖြစ်တဲ့ဥအောင်ခင်တင်ပြတဲ့မြမအရေးသုံးသက်ချက်ကျမကြီးအစီအစဉ်တိုင်းရင်သတင်းလာစတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုပထမဦးဆုံးအနေနဲ့ကတော့ဥအောင်ခင်တင်ပြတဲ့မြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်။အိနီချင်းနိုင်ငံတွေကလာတဲ့မတမာငွေကြေးတွေကိုလက်ခံပြီးငွေကြေးရှော့ဖို့ပေးတဲ့နီးနဲ့စင်ကာပူငွေကြေးမှောင်ခိုဈေးကွက်ရှင်သန်နေပုံနဲ့အကြောင်းကိုဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်။
စင်ကာပူမှာလွတ်လပ်စွာစီးပွားရေးလုပ်နိုင်တာကိုကုမ္ပဏီတွေသဘောကျကြပါတယ်။စင်ကာပူအခြေစိုက်ကုမ္ပဏီတွေဟာသခိုးတရိုးကမ်းပြီးဂျားပွဲစားလုပ်ဖို့ဝင်မလေးကြပါဘူး။ဒါကြောင့်စစ်ကောင်စီကိုစစ်ပစ္စည်းနဲ့နည်းပညာမရောဖို့စင်ကာပူအစိုးရကိုအရက်ဖက်အသင်းအဖွဲ့200ကျော်ကမကြာမီကတောင်းဆိုထားပါတယ်။နောက်တော့မြမရေတဲ့အတွက်နော်ဝေးကုမ္ပဏီစီကစစ်ပစ္စည်းကိုလိန်တယ်ဝယ်ယူတဲ့စင်ကာပူနိုင်ငံသားနှစ်ဦးကိုစစ်ဆေးပစ်ပေးတဲ့သတင်းထွက်လာပါတယ်။စင်ကာပူကိုအမိလိုက်ဖို့မြန်မာပြည်မှာပြောဆိုနေတာမျိုးဟာအားကျစရာမဟုတ်ပါဘူး။စင်ကာပူဟာငိုစားရေစားအမျိုးမျိုးလှုပ်ရှားနေတဲ့ပွဲစားမြို့လေးပါ။ဘေးမြူကိုဇပွဲတင်ဒွန်းဒွန်းစာကိုင်းဆောင်ရင်တေတံကြက်ခံရပါတယ်။ဘေးမြူဒွန်းနဲ့ဂျိုးတံကြက်ခံသွားရသူတွေရှိပါတယ်။ဒါပေမဲ့ဘေးဘရင်လော်စင်ဟန်နဲ့ခွန်စာတို့ရဲ့ငွေမဲတွေကိုတော့စင်ကာပူကလက်ခံတာပါလေ။ဗမာဘိုလ်ချုပ်ဘိန်းမောင်ခိုနဲ့ခရိုနီတွေတက်ဆိုးရှည်အောင်စင်ကာပူကသခိုးတရိုးကနေတာကြားလာပါပြီ။လီရှန်လွန့်ရဲ့ဖခင်ကွယ်လွန်သူလီကွမ်ယူဟာဗမာဘိုလ်ချုပ်တွေအသုံးမချကြောင်းအမြဲတမ်းပြောနေပေမဲ့1988အရေးတော်ဝန်ကာလမှာမျက်ဖြူစိုက်နေတဲ့ဗမာစစ်အစိုးရကိုကူညီခဲ့ပါတယ်။
ကမ္ဘာအပေကံမမစစ်ဘူတွေရဲ့ထွက်ပေါက်ဖြစ်စင်ကာပူကအသုံးတော်ခံနေတာကြားပါပြီ။အိမ်ရှိမှလူကြီးလူကောင်းကိုလက်ခံပြီးအိမ်နောက်ဖေးမှတခိုးဓမြကိုလက်ခံတာဟာစင်ကာပူရဲ့လမ်းစဉ်ဖြစ်ပါတယ်။အိန္ဒိယနိုင်ငံကမွန်ဂိုဆက်လီတွေရဲ့ဖောက်တဲ့ဟာစင်ကာပူပါ။ဘူနေဝင်းအပေကံဘောကရောက်သွားတော့စင်ကာပူမှာဆေးကုသပါတယ်။ဘူတန်ရွှေလည်းစင်ကာပူကတဆင့်လူရာဝင်အောင်ကြိုးပမ်းခဲ့ပါတယ်။ဆေးကောင်းဆောင်ဘောကနေရွေးကောက်တင်မြောက်ခံရတဲ့သမရဘဝကူးပြောင်းသွားပုံကိုလေ့လာဖို့အင်ဒိုနီးရှားကိုသွားလေဖို့1995မှာစင်ကာပူကိုလာတဲ့ဘူတန်ရွှေကိုလီကွမ်းယူကအကြံပေးမှုပါတယ်အရှိတောင်အာရှမှာသူများနီးတူဆက်လက်စခန်းသွားခြင်းရင်မြန်မာစစ်အစိုးရဟာအင်ဒိုနီးရှားပုံစံမျိုးလုပ်ရလိမ့်မယ်လို့လီကွမ်းယူကဆိုပါတယ်အင်ဒိုနီးရှားကသကြွယ်တတိတွေကိုလည်းစင်ကာပူကလက်ခံထားပါတယ်
မြန်မာပြည်မှာစစ်ကောင်စီအာဏာသိမ်းတာကိုလက်မခံနိုင်ဘူးလို့စင်ကာပူအစိုးရကပြောပေမဲ့စင်ကာပူဗန်လုပ်ငန်းတွေကတော့ဂျားပွဲစားလုပ်ပေးကြပါတယ်။ဒီလိုအပြောတပြောအလုပ်တပြောဖြစ်နေတာကိုကုလသမဂ္ဂအထူးကိုယ်စားလှယ်ကထောက်ပြပါတယ်။ဝိုင်းပြောကြလို့ဒီမှာရဲ့မြန်မာနဲ့ချိတ်ဆက်ထားတာတွေကိုစက်တင်ဘာလ၁ရက်နေ့ကစပြီးရပ်ဆိုင်းကြောင်း UOB United Overseas Bank ကကြေညာပါတယ်။ရှိကောင်စီအကြီးအကဲတွေခရိုနီလုပ်ငန်းရှင်တွေနဲ့ခစ်ပြက်တတိတွေဟာ UOB ဘာမှာအများဆုံးအသုံးပြတာမို့အမေရိကန်ရဲ့ဖိအားပေးမှုကြောင့်အဆက်ဖြတ်လိုက်ပုံရပါတယ်။တဘာဝဒဏ်ငွေကရတဲ့ဒေါ်လာတွေကိုလည်းစင်ကာပူအစိုးရပိုင်ဘဏ်နှစ်ခုမှာအနှံထားကြောင်းသိရပါတယ်
။ စင်ကာပူအစိုးရပိုင်တဲ့ DBS ဖွံ့ဖြိုးရေးဘဏ်နဲ့ OCBC ဘဏ်မှာတန်းငွေဒေါ်လာကိုအနှံထားတာပါရန်ကုန် OCBC ဘဏ်ကွဲမှာတင်2020ခုနှစ်ကအမေရိကန်ဒေါ်လာတန်း650ရှိကြောင်းသိရပါတယ် DBS ရဲ့2020အမြတ်ငွေကအမေရိကန်ဒေါ်လာတန်း3500ကျော်ရှိပါတယ်အင်ဒိုနီးရှားအာနာရှင်ဆူအာတိုလက်ထက်မှာမတမာတဲ့နီးနဲ့ရထားတဲ့ဒေါ်လာတွေကိုစင်ကာပူမှာရင်းနှီးမြှုပ်နှံပြီးစည်းစိမ်ခံနေတဲ့အင်ဒိုနီးရှားနိုင်ငံသားတကြွယ်တထေး2000ကျော်ရှိပါတယ်မိမိနိုင်ငံမှာအခွန်ရှောင်တဲ့အနောက်တိုင်းတထေးတွေနဲ့ပေါင်းလိုက်ရင်စင်ကာပူမှာတကြွယ်တထေး5000ကျော်ရှိမယ်လို့ခန့်မှန်းပါတယ်မြန်မာနိုင်ငံရေးမှာငိုစားရီစားလုပ်နေတဲ့စင်ကာပူဟာတထေးစစ်ဘိုတွေရဲ့ရှေ့ရေးကိုအာမခံနိုင်ရင်နီးမျိုးစုံနဲ့ဆက်လက်အမျက်ထုတ်လိမ့်မယ်လို့ယူဆရပါတယ်အခုလဲစစ်ကောင်စီဟာနိုင်ငံသား380ရာခိုင်နှုန်းကိုစင်ကာပူမှာအနှံထားပါတယ
်စစ်ကောင်စီရဲ့နိုင်ငံသားအရန်ငွေဒေါ်လာတန်း9000နီးပါးကိုအမေရိကန်ဆွစ်ဇာလန်ဟောင်ကောင်စင်ကာပူမလေးရှားနဲ့ထိုင်းနိုင်ငံတွေမှာအနှံထားတယ်လို့ဩဂုတ်လ27ရက်နေ့ထုတ်အရာဝတီသတင်းမှာဖော်ပြပါတယ်ဒီအထက်စင်ကာပူဘဏ်ကုန်းမှာဒေါ်လာတန်း4500အပ်ထားတာမျိုးအများဆုံးလို့ဆိုနိုင်ပါတယ်ဒါဟာမြမဗဟိုဘဏ်ကအနှံ့ထားတဲ့ငွေတွေပါစစ်တထေးအုပ်စုရဲ့ငွေပမာဏကိုခန့်မှန်းတာမျိုးမရှိသေးပါဘူးအင်ဒိုနီးရှားတထေးပိုင်ဒေါ်လာသန်း 9,300 လောက်စင်ကာပူမှာရောက်နေတယ်လို့ဆိုပါတယ်အင်ဒိုနီးရှားအမှုထမ်းဟောင်းတွေခေါ်ထုတ်တဲ့ဒေါ်လာတွေဖြစ်ပါတယ်တချို့ကလည်းအင်ဒိုနီးရှားပိုင်ဒေါ်လာငွေသန်း 38,000 လောက်စင်ကာပူမှာရောက်နေတယ်လို့ခန့်မှန်းကြပေမဲ့အရေးယူတာမျိုးတော့မလုပ်သေးပါဘူးအမဘောကျုပ်တွေအနှံထားတဲ့ဒေါ်လာငွေတွေများပြားလာတာကိုဂုံပြုတဲ့အနေနဲ့တစ်ခွပန်းနှမျိုးကိုဦးသိန်းစိန်နဲ့ဇနီးရဲ့အမိကိုပေးပြီးဂုံပြုထားတယ်လို့ဩဂုတ်လ19ရက်နေ့ထုတ် Asia Sentinel ဆောင်းပါးမှာဖော်ပြပါတယ်ဩဂုတ်လ15ရက်နေ့ကတော့တရုတ်ပြည်သား10ဦးကိုငွေကြေးခွာချမှုနဲ့စင်ကာပူအစိုးရကဖမ်းပြလိုက်ပါတယ်တရုတ်အစိုးရတိုင်ကြားလို့သာတမင်းလုတ်ပြတာလည်းဖြစ်နိုင်တယ်လို့သုံးသပ်ကြပါလေခင်ဗျာ
ဦးအောင်ခင်အပတ်စဉ်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါကိုညာဝင်းအောင်နဲ့အတူတင်ပြခဲ့တာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းအပတ်စဉ်တင်ပြတဲ့ကျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ရပါမယ်ဒီတပတ်တင်ပြထားတဲ့အကြောင်းအရာကတော့စိတ်ဖိစီးမှုကင်တွယ်ဖြစ်ရှင်းတဲ့နီလန်းတဲ့အကြောင်းကိုပြောပြထားပါတယ်စိတ်ဖိစီးမှုဖြစ်ရတဲ့အကြောင်းရင်းအဖြစ်ရှာတာကြားမှာပျော်ရှင်ပြီးသဘာဝနဲ့ထိစပ်တဲ့နေထိုင်စားတောက်ပုံကိုပြောင်းလဲတာဒါတွေအပြင်အခြားနီလန်းတွေလည်းရှိသေးတယ်လို့စိတ်ကြမ်းမာရေးပညာရှင်တွေကအကြံပြုပါတယ်ဘယ်လိုအခြားနီလန်းတွေရှိနေပါသလဲဒီအကြောင်းကိုဩစတြေးလျနိုင်ငံ Central Queensland ဆေးရုံကစိတ်ကြမ်းမာရေးအထူးဆရာဝန်ကြီးဒေါက်တာသက်သေးကိုကိုဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ဒီကုဆရာဝန်ကြီးဒေါက်တာသတိခင်ဗျာကျွန်တော်တို့ဒေါသပေါက်ကွဲတာအပါအဝင်စိတ်ဖိစီးမှုကင်တွယ်ဖြေရှင်းဖို့အတွက်ပြီးခဲ့တဲ့အပတ်တွင်းကတော့ဆရာကြီးဒီဒေါသပေါက်ကွဲတာနဲ့စိတ်ဖိစီးမှုကိုသတိနဲ့ခဏရှက်လိုက်ပြီးဖြစ်ရတဲ့အကြောင်းရင်းမျိုးကိုရှာဖွေကအဲ့ဒီအတွက်အဖြေရလေးရှိတာကိုရှာဖို့နောက်ဆောင်ရံနေနဲ့ကောင်းကောင်းအိတ်ကြမ်းမိုင်ရင်ညညအောင်စားပြီးလှုပ်လှုပ်ရှားရှားနေတာဖြင့်ကိုပြောတာဝါသနာပါရီလှုပ်ဖို့နောက်သဘာဝရဲ့အလားတရားနဲ့ဆက်ဆက်နေထိုင်တတ်ဖို့တွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးနောက်ကျန်တဲ့ဆောင်ရံတွေနဲ့ရှောင်ရံတွေပါဆက်ပြောမှာမို့အဓိကဘာကနေစရှင်းပြကြပါဆရာကြီ
းဒီခုနက connect with the nature ပေါ့ဒီသဘာဝတရားနဲ့ဆက်ဆက်တဲ့အကြောင်းကိုပြောရင်းနဲ့ကျွန်တော်ကတော့ family friend အနေနဲ့ကိုချင်းချင်းလဲဆက်ဆက်ဖို့လူတယ်ဥပမာကျွန်တော်သမီးတွေကဟိုအင်္ဂလန်မှာနေတယ်ဆိုသမီးတွေနဲ့ဖုန်းခဏခဏပြောတာတို့အဲ့ဒါတွေကလည်းစိတ်ထမ်းသာတယ်ဗျာဆိုတော့ကို့မိသားစုဝင်နေကို့ရဲ့တငယ်ချင်းတွေနဲ့ gathering ပေါ့ဆုံကြတယ်အလာပါတလာပါပြောကြတယ်ဆွေးနွေးကြတယ်စုပြီးတော့စားကြတယ်ဆိုတာအဲ့ဒီဆက်ဆက်မှုတွေကလည်းကျွန်တော်လူအဖွဲ့စည်းမှာလူတယ်ခင်ဗျဟု
တ်ကဲ့ဆွေမျိုးတွေတငယ်ချင်းတွေနဲ့တက်တက်ပေါ်ပေါ်နေတာပေါ့ဆရာနော
်မှန်ပါတယ်ခင်ဗျအဲ့ဒါကခဏခဏလှုပ်ပေးဖို့လူတယ်ကျွန်တော်မှတ်မိသလောက်တော့အသက်ရှည်တဲ့အကြောင်းထဲမှာဂျုံလုံးပြောရအောင်မယ်အဲ့ဒီနယူးယောက်က Italian community ကအစီတွေလဲစားတယ်ဝဲဥကြောင်းတွေလဲစားတယ်ဝိုင်တွေလဲတောက်တယ်အသက်ကတအားရှိတယ်ရှေ့မှာပေါ့သူတို့ရက်ွက်ထဲမှာအချင်းချင်းအီတလီယန်စကားပြောပြီးတော့အိမ်တွေလဲပြီးတော့သူတို့အတိုင်းဝိုင်းကောင်းတယ်ဆိုတော့အဲ့ဒီ ခဏခဏဆုပြီးတော့ဆုံပြီးတော့ပြောကြပါကြတဲ့ကိစ္စအလေတိတ်ကူကောင်းတဲ့လှုပ်ဆောင်ချက်ပါပဲ
။ဟုတ်ကဲ့ဆရာကြီး။နောက်ရောဆောင်ရံပြောဖို့ရှိသေးလားဆရာ
။ဘာသာရေးကိစ္စလဲကျွန်တော်ကနည်းနည်းလေးပြောချင်တယ်။ဘာလို့လဲဆိုတော့အဲ့ဒါခြံလို့မရဘူး။အဲ့ဒါကျွန်တော်တို့ live ပဲ။အဲ့ကျတော့ဘာသာရေးကိစ္စဆိုရင်တော့ဒီ meditation လို့ပြောကြတယ်ဟိုတရားထိုင်တာပေါ့နော်ကမ္မထမ်းလို့တာပေါ့နိုင်ငံခြားကတော့အဲ့လိုကမ္မထမ်းဆိုတဲ့စကားလုံးကိုတချို့ကမသုံးကျင်တော့သူက breathing exercise ဆိုပြီးတော့မှဝင်လေထွက်လေရှူတဲ့ exercise ပေါ့
အသက်ရှူလေ့ကျင့်ခန်းပေါ့ဆရာနော
်အေးလေ့ကျင့်ခန်းပေါ့ဝင်လေထွက်လေလေ့ကျင့်ခန်းဆိုပြီးတော့မှဒီ breathing လေးကိုပဲ5မိနစ်10မိနစ်မိနစ်20ရှူတဲ့ဟာသိပ်ကောင်းတယ်အဲ့ဒါကဘာသာရေးတစ်ခုတည်းလည်းမဟုတ်ဘူးပါလို့လဲဆိုတော့ကျွန်တော်တို့ဘဝအခက်အခဲတွေကိုခဏလေးဘေးမှာထားပြီးတော့မှဒီဝင်လေထွက်လေဘယ်ဂရုစိုက်တာကတိတ်အကျိုးရှိတယ်လို့ကျွန်တော်ကယုံကြည်တယ်အဲ့ဒါအပြင်ကျွန်တော်တို့တခြားဘာလို့နေလဲဆိုတော့ဟိုဗုဒ္ဓဘာသာဆိုလဲဗုဒ္ဓဘာသာလိုက်စားတာကလည်းစိတ်ကိုချမ်းမြေစေတယ်ဟဲ့လားခရစ်ယာန်ဆိုရင်လည်းကျွန်တော်တို့ဘုရားကျောင်းသွားတယ်စနေတနင်္ဂနွေအဲ့ဒါစိတ်ကိုချမ်းမြေစေတယ်ဟဲ့လားကျွန်တော်တို့ဒီအစ္စလာမ်မှာဆိုလဲပလီတက်တယ်ဒါကလည်းစိတ်ကိုချမ်းမြေစေတယ်လို့ကျွန်တော်ကယုံကြည်တယ်ဆိုတော့အစွန်းမရောက်ရင်ပြီးရောဘာသာရေးလုပ်တာကျွန်တော်ဘယ်ကနေစလိုက်မလဲဆိုတော့ဝင်လေထွက်လေ exercise ကနေစလိုက်ပြီးတော့ဘာသာရေးကိုမစ္စိမပฏิပဒါလိုက်စားတာကလည်းဒီအကျိုးရှိတယ်လို့ယုံကြည်တယ်
ဟုတ်ကဲ့ဆရာနောက်ရောဆောင်ရံကျန်သေးလားဆရာကြီ
းတခါတလေကြတော့လေကိုယ့်ရဲ့ပြဿနာကိုကျွန်တော်စပြောသလိုပဲ identify the source ပေါ့
အရှင်းမြတ်ကိုသိဖို့ပေါ့နော
်ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ပြဿနာကဟလာအလုပ်ဖြစ်ရင်ဖြစ်မယ်ဆောင်ွဲဖြစ်ရင်ဖြစ်မယ်ဆိုတော့အဲ့မှာtime management လေးတော့လုပ်ရတယ်ကျွန်တော်တို့ကို့မှာအရေးကြီးတဲ့ဟာတွေလုပ်အရေးမကြီးတဲ့ဟာတွေသူများလုပ်နိုင်လဲလုပ်ဆိုတော့ planning လေးပေါ့ time management လေးလုပ်ရတယ်အဲ့ဒါလေးလည်းပြည့်စုံအောင်ပြောချင်တယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီညမှာဆရာကုနာပြောခဲ့တဲ့ဒီ time management ပါပေါ့ဆရာနော
်ဟုတ်ကဲ့
ရှောင်ရံလည်းဝင်သွားမလားတော့မသိဘူးဆရာကြီးအလုပ်တွေပြီပြီးတော့ဒီအချိန်ကိုမစီမံမခန့်ခွဲနိုင်ရောဆရာကြီးဘယ်လိုအကြံပြုချင်လဲ
အဲ့ဒါသိအရေးကြီးပါလေခင်ဗျာကျွန်တော်တို့ control ပေါ့ဒီထိမ့်ချုပ်မှုလွတ်သွားရင်စိတ်ပူပန်ပြီးတော့စိတ်ဖိစီးလာတာပဲဆိုတော့ကျွန်တော်တို့ဒီအလုပ်ကိုတည်ချာကြည့်ပြီးတော့မှအလုပ်ကိုကျွန်တော်တို့တစ်ပတ်လုံးလုံးကိုကျွန်တော်ဆိုရင်တစ်ပတ်လုံးလုံးကျွန်တော်ကြည့်လိုက်တယ်နောက်တစ်ပတ်မှတနင်္လာနေ့ဟာ Friday အထိကျွန်တော်ဘာတွေလုပ်မလဲအဲ့ဒီမှာအချိန်ကုန်တာတွေဘယ်လိုလုပ်တယ်လဲဘယ်လုပ်တရားအရေးကြီးလဲဘယ်လုပ်တရားဟိုမလုပ်သင့်ဘူးလဲဆိုတော့အလုပ်တွေကိုကျွန်တော်တို့တည်ချာကြည့်ပြီးတော့လုပ်ရမယ့်အလုပ်ကိုလုပ်တယ်မလုံးဝမဲ့လို့သူများပေးရမယ်လို့ကိုပြပြသားသားသူများကိုပေးတယ်တချို့အလုပ်တွေကိုလည်းအဲ3နာရီလုပ်ဖို့ပြင်ဆင်ထားတာတနာရီနဲ့လုပ်နိုင်ရင်ကောင်းတာပေါ့အဲ့ဒါဟို shortcut လေးနဲ့ထိထိမိမိလေးလုပ်မယ်ဆိုပြီးတော့မှတည်တည်ချာချာအချိန်ကိုပိုင်ပိုင်နိုင်နိုင်စဉ်းစားပြီးတော့လုပ်တာတော့အလုပ်ကိုထိထိမိမိလေးစဉ်းစားပြီးတော့ဖြတ်ဖြတ်လတ်လတ်ကလေးပေါ့နော်လုပ်နိုင်တာတော့အဲ့ဒီဟာတွေကဟိုအကျိုးရှိပါတယ်ကျွန်တော်တို့ရဲ့ပြဿနာအဲ့ဒီဟိုအလုပ်တွေပုံလာရင်အုံနာတွေပဲဖြည့်ပြီးတော့အဲ့ဒါတွေပဲတစ်ခုတစ်ခုဖြည့်ရှင်းနေတာဖိုင်တွဲတွေကိုအဲ့မှာကျွန်တော်ကသတိလေးချက်ပြီးတော့ခဏလေးနေအောင်ဒီအလုပ်တွေချိလိုက်အလုပ်ဟလာ100ရှိရင်100လုံးကိုလုတ်เสียမလို့ဘူးချိန်လေးနဲ့တကယ်တေးချာလေးလာကြည့်လိုက်ရင်ကျွန်တော်တို့60လောက်လုတ်ရင်ပွဲရပြတ်သွားနိုင်တယ်ဆိုပြီးတော့ကျွန်တော်အချိန်ကိုကောင်းကောင်း manage ပေါ့ကင်တွဲဖြည့်ရှင်းမယ်အလုပ်ကိုထိထိမိမိကင်တွဲဖြည့်ရှင်းမယ်ဆိုတော့စိတ်ဝင်စားမှုလေးသတိလေးချက်လိုက်ရင်ကျွန်တော်အဆင်ပြေမယ်လို့ထင်တယ်ခင်ဗျာ
ဟုတ်ကဲ့ဟိုမနိုင်ဝင်မထမ်းဖို့ပါဆရာနော်အချိန်ကိုစီမံခံခွဲတက်ဖို့ပေါ့
မှန်ပါတယ်ဆိုတော့အဲ့ဒီကနေကျွန်တော်နောက်ဆုံးတစ်ချက်ကိုဆက်လိုက်ရရင်တော့ဆောင်ရံနေကျွန်တော်ပြောပြီးပြီဆောင်ရံကဘာလဲဆိုတော့လွဲပါတယ် common sense ပဲကျွန်တော်တို့စဉ်းစားလို့ရတယ်ကျွန်တော်ပြောသလိုပဲအရက်ဒီအားချလိုက်တာတို့မူရစ်စေဝါတွေလုတ်တာတို့ဟိုအစားအသောက်တွေမစင်မချင်းစားတာတို့ဘာမှမလုပ်ဘဲနဲ့တယ်လီဗီရှင်းရှေ့မှာညနေတိုင်း3လိုင်းနာရီထိုင်နေတာတို့တယ်လီဖုန်းကလိနေတာတို့ဘယ်သူနဲ့မှစကားမပြောဘဲနဲ့အလုပ်သွားလိုက်အိမ်မနေလိုက်အလုပ်သွားလိုက်အိမ်မနေ isolate ပေါ့နော်တယောက်တည်းအဲ့လိုချိန်ပြီးတော့ခံစားနေတာတို့အဲ့ဒါတွေကမလုပ်ရမယ့်ဟာတွေပေါ့နော်ရှောင်ရံနေဖြစ်ပါတယ်အဲ့ဒီမှာနောက်ဆုံးဆက်ပြောရရင်တော့တကယ်လို့အဲ့လိုဖြည့်ရှင်းလို့အဆင်မပြေလို့ယောဂါကကြီးလာတယ်ယောဂါဖြစ်လာတယ် depression ကျွန်တော်တို့စိတ်ကြယောဂါတို့ anxiety စိတ်ပူပန်ယောဂါတို့အထိတိုးလာရင်တော့ကျွန်တော်တို့ therapy ပေါ့နိုင်ငံခြားမှာတော့ talking therapist ရာစကားပြောပြီးတော့ပြဿနာကိုကူညီတဲ့ကိစ္စတွေကိုဆရာသမားတွေနဲ့တွေ့ဆုံဆွေးနွေးပြီးတော့ဖြေရှင်းလို့လည်းရပါတယ
်ဟုတ်ကဲ့ပါဆရာအဲ့တော့ဆရာရဲ့စိတ်ဖြစ်စကုနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုနောက်ဆုံးပြောဖို့ရှိမှာဆရာ
နောက်ဆုံးကတော့ချုပ်ပြီးတော့ပြောရရင်တော့စိတ်ဖြစ်မှုဆိုတာလူတိုင်းကြုံတွေ့တယ်ခဏပို့ပြီးတော့နားလည်အောင်စူးစမ်းကြရအောင်ပြီးရင်လည်းဖြေရှင်းကြရအောင်ကျွန်တော်တို့တဦးချင်းအနေနဲ့လည်းပြဿနာဆိုတာကျွန်တော်ပြောသလိုပဲအဖြေအမြဲတမ်းရှိပါတယ် society ကျွန်တော်တို့ stress ပေါ့ဖြစ်တဲ့ကိစ္စကြီးကလည်း အပြည့်ရှိကိုရှိတယ်ဆိုတာလေးကိုကျွန်တော်တို့ positive လေးပေါ့နော်အကောင်းမြင်အမြင်လေးနဲ့ပဲအဆုံးသတ်ချင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမဲအပတ်စဉ်တင်ပြနေတဲ့ဂျမ်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်စိတ်ဖိစီးမှုပြဿနာခိုင်တွဲဖြစ်ရှင်းဆောင်ရွက်တဲ့နီလန်းတွေကိုတင်ပြသွားတာဖြစ်ပါတယ် VO ရဲ့အတန်းွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့တိုင်းရင်းသားဒေသတွေကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြပေးထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ် FEVR Fever Winder သားတွေကတင်ပြထားတာပါခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသဟာတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ PDF နဲ့ပတ်သက်တဲ့ဆိုရဲဆွဆွဲခြင်းနဲ့ဖန်ဆီးခံထားတဲ့ကချင်ပြည်နယ်မိုးကောင်းမြို့ကစီဆိုင်ပိုင်ရှင်အမျိုးသမီးတေဆုံသွားပါတယ်။နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့နဲ့ခွဲထွက်အဖွဲ့ NSCN NMI အဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီး၃ယောက်တေဆုံသွားပါတယ်။တင်းလွားတွေတဲမှာတော့ဘယ်သူမှဆွတ်ဖတ်မှုမရှိတဲ့ကိုပိုင်အုပ်ချုပ်ရေးစနစ်ကိုစတင်နေပြီလို့ KNPP ကပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ကြရမှာပါရှင်။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ PDF နဲ့ပတ်သက်တယ်ဆိုပြီးစစ်ကောင်စီတပ်ကဆွဆွဲဖမ်းဆီးခဲ့တဲ့ကချင်ပြည်နယ်မိုးကောင်းမြို့ကစင်ရော်စီပန့်ပန့်ရှင်အမျိုးသမီးဖမ်းဆီးချုပ်နှောင်ခံနိုင်ရချေအတွင်တည်ဆုံသွားပါတယ်စက်တင်ဘာလပထမပတ်ထဲတည်ဆုံသွားသူဒေါက်ခင်မရွှေနဲ့အမျိုးသားဖြစ်သူတို့ကိုစစ်တပ်က PDF အဖွဲ့တွေကိုထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးသွားပြီးတဲ့နောက်စစ်ကြောရေးမှနှိပ်စက်ခံရတဲ့ဒဏ်ရာတွေနဲ့ရဲစခန်းအယောက်မှာတည်ဆုံသွားတာလို့နီးစပ်သူတယောက်ကပြောပါတယ်ရုပ်အလောင်းကိုလည်းတပ်ပုံရိုက်ခွင့်မပေးတဲ့အပြင်စစ်ကောင်စီတပ်ဖွဲ့ဝင်တွေရှေ့မှာပဲစက်တင်ဘာလ12ရက်နေ့ကမိတကြိုခဲရတယ်လို့ဆိုပါတယ်ဩဂုတ်လ19ရက်နေ့ကဖြစ်ပွားခဲ့တဲ့ကြောင်းကြိုတဲ့စစ်ကားပစ်ခတ်ခံရပြီးတဲ့နောက်စင်ယော်စီပန့်ပိုင်ရှင်နဲ့ဝန်ထမ်းတွေကိုစစ်ကောင်စီကဖမ်းဆီးစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်
နာဂလက်နက်ကိုင်အဖွဲ့ဖြစ်တဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့နဲ့ခွဲထွက်ရေးအဖွဲ့ NSCN အမိုင်အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးခွဲထွက်အဖွဲ့ဘက်က၃ယောက်တေဆုံးခဲ့ပါတယ်။စကိုင်းတိုင်းဒေသအတွင်းမှာရှိတဲ့နာဂကိုပိုင်အုပ်ချုပ်ခွင့်ရနယ်မြေတဲကလက်ဟဲမြို့နယ်ကိုင်းဆန်လုံချမ်းရွာအနီးမှာစက်တင်ဘာလ9ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။အဲ့ဒီတိုက်ပွဲတွေ NSCN အမိုင်အဖွဲ့ဘက်ကတေဆုံးမှုတွေရှိခဲ့တာဖြစ်တယ်လို့နာဂလက်နက်ကိုင်အဖွဲ့နဲ့နှိစက်သူတယောက်ကပြောပါတယ်ဘာကြောင့်တိုက်ပွဲဖြစ်ပွားတာလဲဆိုတာကိုတော့မသိရသေးပါဘူး။နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့နဲ့ခွဲထွက်ရေးအဖွဲ့ NSCN အမိုင်အဖွဲ့တို့ကြားအခုနှစ်ဇွန်လကလည်းနှစ်ကြိမ်ထက်မနည်းတိုက်ပွဲဖြစ်ခဲ့ကြပါတယ
်။ချင်းပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့ရဲ့တိုက်ခိုက်ဖျက်ဆီးမှုကြောင့်ခရီးရန်ဖျားကြောင်းနဲ့ဗာဒာရေးအဆောက်အုံ90ကျော်ပျက်စီးခဲ့တယ်လို့ချင်းလူအခွင့်ရေးအဖွဲ့ CHRO ကထုတ်ပြန်ပါတယ်။2021ခုနှစ်စစ်အာဏာသိမ်းမှုဖြစ်ပွားပြီးတဲ့နောက်ပိုင်းနှစ်နှစ်ကျော်ကာလအတွင်းချင်းပြည်နယ်မှာစစ်ကောင်စီတပ်ဖွဲ့ရဲ့လက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတို့ကြောင့်ဘုရားကျောင်းနဲ့ဘာသာရေးအဆောက်အုံအနည်းဆုံး95လုံးထိခိုက်ပျက်စီးခဲ့တာလို့ CHRO ကစက်တင်ဘာလ17ရက်နေ့ကထုတ်ပြန်ခဲ့တာပါစစ်ကောင်စီဟာဘာသာရေးအဆောက်အုံကျောင်းနဲ့ဆေးရုံတွေအပြင်အရက်သားတွေနေထိုင်တဲ့ရွာတွေကိုပိတ်မထားတိုက်ခိုက်နေတာကအပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဆိုင်ရာစံသတ်မှတ်ချက်ဥပဒေတွေနဲ့စစ်ရာဇဝတ်မှုတွေကိုပြန်ပြောင်းတင်းတင်းကျူးလွန်နေတာဖြစ်တယ်လို့ CHRO စီမံကိန်းဒါရိုက်တာဆလိုက်မှန်ရေးလျံကပြောပါတယ်
မွန်ပြည်နယ်ပေါင်မြို့နယ်မှာနေထိုင်ရေးအသက်ခံရမှုနဲ့ပတ်သက်ပြီးကိုဝင်ဆောင်တယောက်အပါအဝင်အမျိုးသမီး၈ယောက်နဲ့အတူဒေသခံစုစုပေါင်း15ယောက်ထက်မနည်းကိုဇင်းကြိုက်ရဲစခန်းမှာဖမ်းဆီးထားပြီးစစ်ဆေးမှုတွေလုပ်နေတယ်လို့မိသားစုဝင်တွေကပြောပါတယ်။ပေါင်မြို့မှာရဲစခန်းကနေထိုင်ရေးတပ်သားကိုကိုလွင်စက်တင်ဘာ3ရက်နေ့ကဥတ္တရာရွာအနီးအမည်မသိတနတ်သမားတွေပစ်ခတ်လို့တေဆုံးခဲ့တာကြောင့်စက်တင်ဘာ6ရက်နေ့မှာစစ်ကောင်စီတပ်ဖွဲ့ဝင်တွေရွာထဲဝင်ရောက်လာပြီးဒေသခံတွေကိုအခုလိုဖမ်းဆီးခဲ့တာလို့ဒေသ ခန့်တယောက်ကပြောပါရယ်ပေါင်မြုပ်နေတဲ့အခုနှစ်အတွင်းရဲတပ်ဖွဲ့ဝင်၅ယောက်ယာအိမ်မှု၁ယောက်နဲ့အရသား၃ယောက်တို့ပြစ်ခတ်ခံခဲ့ရပြီးတေဆုံသွားပါရယ်လက်ရှိမှာတော့ရင်းငိန်ဇင်းကြိုက်ဥတ္တရာကြီးရွာနဲ့ပေါင်မြုပ်ပေါ်ရက်ကွက်တွေတဲ့စစ်သားတွေလှည့်လည်သွားလာနေပြီးနေခင်ဘက်မှာလည်းရှောင်းတခင်စစ်ဆေးမှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါရယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းစစ်ကောင်စီတပ်နဲ့တအန်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA တို့အကြားအပြင်းထန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲလူထုတေကြေဒဏ်ရာရမှုနဲ့နေအိမ်ဘုံကြီးကျောင်းစာတင်ကျောင်းတွေပျက်စီးမှုဖြစ်ခဲ့တဲ့အပေါ်လက်နက်ကင်တပ်ဖွဲ့တွေကနေပြန်လည်ကြိရှိပေးစီလိုတယ်လို့ဒေသခံတွေကပြောပါတယ်။ဩဂုတ်လနောက်ပိုင်းကစပြီးစက်တင်ဘာလပထမပတ်အထိနှစ်ဖက်ကြားအပြင်းထန်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကျေးရွာဘုံကြီးကျောင်းအပါအဝင်စာတင်ကျောင်းနဲ့နေအိမ်စုစုပေါင်း၁၀လုံးပျက်စီးခဲ့ပြီးလက်ထွန်ဆက်ကာတော်လကြီးသုံးဘိန်းတွေမိလောင်ပျက်စီးမှုရှိခဲ့ပါတယ်အရက်သားနှစ်ဦးပြင်းထန်စွာဒဏ်ရာရရှိခဲ့ပြီးဒေသခံများချီထွက်ပြေးသိမ်းရှောင်ခဲ့ရပါတယ်လက်နက်ကြီးကြားရောက်ပောက်ကွဲမှုကြောင့်ပျက်စီးသွားတဲ့ဆဲလက်အထက်ကကြောင်းလဲပြန်ဖွင့်လို့မရသေးသလိုမပောက်ကွဲသေးတဲ့လက်နက်ကြီးတွေလည်းရှိနေတာကြောင့်လာရောက်ရှင်းလင်းပေးစီလိုတယ်လို့ဒေသခံမျိုးသားတစ်ယောက်ကပြောပါတယ်
ထိုင်းနိုင်ငံမေဟောင်ဆောင်ခရိုင်တဲကိုထွက်ပြေးခိုလုံလာတဲ့ကယားဂရနီပြည်မဲဆဲမြို့နယ်ဘက်ကစစ်ဘေးရှောင်600ကျော်စက်တင်ဘာလအစောပိုင်းမှာပြန်သွားကြပြီလို့ကိုငီပေးနေသူတွေကပြောပါတယ်ဒီဂရနီစစ်ရှောင်တွေဟာကုသဘောဆန္ဒအလျောက်နေရက်ကိုပြန်ကျတဲ့သူတွေရှိတယ်လို့ထိုင်းအစိုးရကနေအပြည်ပြည်ဆိုင်ရာအဖွဲ့တွေရဲ့ humanitarian ကိစ္စတွေပေးတဲ့နေရာမှာအကန့်အသတ်တွေထိန်းချုပ်မှုတွေများလာလို့ပြန်သွားတဲ့သူတွေလည်းရှိနေတယ်လို့ဂရနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွင်းမူနှင့်ဥပညာကပြောပါတယ်စက်တင်ဘာလအစောပိုင်းကနေစပြီးတတုတ်ချင်းအလိုက်ထိုင်းမြန်မာနယ်စပ်ဖက်ကစစ်ရှောင်စခန်းကိုပြန်ကျတာဖြစ်ပြီးစက်တင်ဘာလ10ရက်နေ့အထိနေရက်ပြန်သွားသူက600ကျော်ရှိနေပြီလို့ဆိုပါတယ်သူတို့တွေဟာဇွန်လရုံးကဖြစ်ပွားခဲ့တဲ့မဲဆဲမြို့နယ်ကတိုက်ပွဲတွေကြောင့်ထိုင်းဘက်ခြမ်းကိုခိုးလုံလာသူတွေဖြစ်ပါတယ်
အခုဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါ။ကယားဂရနီပြည်မှာဘဲအဖွဲ့စည်းဘဲအာနာရှင်ကမှဝင်ရောက်ဆွတ်ဖတ်တာမျိုးမရှိတဲ့ကိုပဲအုပ်ချုပ်ရေးစနစ်ကိုစတင်ကျင့်သုံးနေပြီလို့ဂရနီမျိုးသားတိုးတက်ရေးပါတီ KNPP ကပြောပါရယ်။ဒီကြောင့်တော့ကျွန်မအမြင်နဲ့တင်ဆက်ထားပါရယ်။ຫນွေဦးတော်လိုင်းရဲ့နှစ်နှစ်ကျော်ကာလအတွင်းမှာဂရနီလက်နက်ကင်တော်လိုင်းရဲ့အင်အားစုတွေကဂရနီပြည်နယ်ရဲ့ထောက်ဝက်ကျော်ကိုထိန်းချုပ်လာနိုင်တဲ့နောက်မှာတော့အခုလိုမျိုးကိုပိုင်အုပ်ချုပ်မှုစနစ်မျိုးကိုကျင့်သုံးလာတာဖြစ်တယ်လို့ KNPP အတွင်းရေးမှူးနှစ်ဦးအောင်ဆန်းမြင့်ကပြောပါတယ်
။ကျွန်တော်တို့ကတော့ပြည်နယ်ရဲ့ territory တဝက်ကျော်ကိုကျွန်တော်သိမ်းထားနိုင်ပြီ။ဒါကြောင့်မလို့ကျွန်တော်တို့ဒီအုပ်ချုပ်ရေးဥပဒေပြည်တရားစီရင်ကိုကျွန်တော်တို့လက်ကျွန်တော်တို့ချိနဲ့ကျွန်တော်တို့ပြန်ပြီးမှတောင်းရနိုင်ပြီ။အဲဒီအတွက်ကြောင့်လည်းကျွန်တော် KSCC တို့IEC လို့ဆိုတော့ကျွန်တော်ဖွဲ့စည်းပြီးတော့မှပြည်နယ်အရေးကိုပေါ့နော်ကျွန်တော်တို့ရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုစရှိကြတယ်ကိုကျွန်တော်တို့ကိုယ်တိုင်ပေါ့နော်ဆောင်ရွက်နေပြီဖြစ်တယ်ပေါ့
ဂရနီပြည်နယ်အတိုင်းအမြန်ကောင်စီ KSCC နဲ့ဂရနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC တို့ကနေတဆင့်အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးလုပ်ငန်းတွေကိုအကောင့်ထည့်ဖို့ဆောင်ရွက်နေတယ်လို့ဆိုပါတယ်လက်ရှိမှာဂရနီလက်နက်ကင်တော်လှန်ရေးအင်အားစုတွေကပြည်နယ်ရဲ့65ရာခိုင်နှုန်းကျော်ကိုထိန်းချုပ်ထားနိုင်ပြီဖြစ်ပြီးစစ်ကောင်စီတပ်က10ရာခိုင်နှုန်းနဲ့ကျန်တဲ့20ရာခိုင်နှုန်းကျော်ကိုတော့တော်လှန်ရေးအဖွဲ့တွေရောစစ်ကောင်စီတပ်ကပါဝင်ထွက်နေတဲ့စစ်ဖြစ်ပွားရာစုံဖြစ်တယ်လို့ KNPP ကဆိုပါတယ်ကိုကျမကိုဖန်တီးခွင့်ကိုပိုင်အုပ်ချုပ်ခွင့်တွေကိုဂရနီပြည်နယ်ထဲမှာစတင်လှုပ်ဆောင်လာနိုင်ပြီဆိုပေမဲ့လည်းတနိုင်ငံလုံးအတိုင်းအတာနဲ့ Federal Democracy ပြည်ထောင်စုကိုတည်ဆောက်မယ်ဆိုရင်တော့နိုင်ငံအတွင်းမှာရှိတဲ့ပြည်နယ်နဲ့တိုင်းဒေသကြီးအားလုံးဆက်အာဏာရှင်အောက်ကနေလွတ်မြောက်ဖို့တညီတညွတ်တဲစုပေါင်းတွန်းလှန်ဖို့လိုအပ်တယ်လို့ဥအောင်ဆန်းမြင့်ကဆက်ပြောပါရယ
်ဆိုတော့ဒီနေ့တော်လှန်ရေးကလူထုလူဒန်းစားအသီးသီးပါဝင်တဲ့အားကောင်းတဲ့တော်လှန်ရေးဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဒီလက်ရှိအခြေအနေကိုကြည့်ရင်ပဲအချိန်မီးပေါ့နော်တရားရဂိုင်တို့ကိုကျွန်တော်တို့အောင်မြင်နိုင်တဲ့အနေအထားမှာအများကြီးရှိပါတယ်။ဒါပေမဲ့လည်း Federal ပြောင်းစုကိုသွားတဲ့အချိန်မှာကျွန်တော်ပြည်နယ်တစ်ခုလူမျိုးတစ်ခုတွေနဲ့တော့ကျွန်တော်တို့သွားလို့မရဘူး။ Federal တစ်ချောင်းတခြားပြည်နယ်ဒီကောတိုင်းတဲ့ပြည်နယ်တွေကောအားလုံးကကျွန်တော်တို့ Greenie လိုမျိုးတညီတညွတ်ထဲနဲ့ဒီနေ့ဒေါ်လာရေးကိုစုပေါင်းအရာနဲ့ဆင်နေမယ်ဆိုရင်တော့ဒီစစ်ကောင်စီကတော့လက်ပြန်တစ်ဘက်ကပြုတ်ကျမှကျိန်းသေးပါတယ်။
ဂရနီပြည်မှာကိုပိုင်အုပ်ချုပ်ရေးစနစ်ကိုအကောင့်ထည့်ဖို့ပေးနေတဲ့ဂရနီပြည်နယ်အတိုင်းပင်ခံကောင်စီ KSCC ကိုပြီးခဲ့တဲ့2021ခုနှစ်ဧပြီလ9ရက်နေ့ကစတင်ဖွဲ့စည်းခဲ့ပြီးဂရနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကိုတော့2023ခုနှစ်ဇွန်လ6ရက်နေ့မှာဖွဲ့စည်းခဲ့တာဖြစ်ပါတယ် ချင်းတောင်ကြီးစကိုင်းတိုင်းကလီမြို့နယ်မှာစစ်ရေးပရိပခန့်နဲ့နေအိမ်မိရှုပ်ခံရမှုတွေကြောင့်အချိန်ကြာမြင့်စွာတိမ်းရှောင်နေရတဲ့စစ်ဘေးရှောင်ပြည်သူတွေဟာအခုချိန်မှာတော့စားနပ်ရိက္ခာအကူအညီတွေလိုအပ်နေကြပါတယ်။ကလီမြို့နယ်ဘက်ကစစ်ဘေးရှောင်တွေရဲ့အခြေအနေကိုကိုရော့ဘက်ကစူးစီးထားပါတယ်။
စစ်အာဏာသိမ်းမှုဖြစ်ပွားပြီးနောက်ပိုင်းစစ်ကောင်စီနဲ့ပြည်သူ့ကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားမှုနဲ့စစ်ကောင်စီတပ်ဖွဲ့ကပြည်သူ့နေအိမ်တွေကိုမီးတင်ရှို့ဖျက်ဆီးမှုတွေကြောင့်ကလေးတောင်ပိုင်းဒေသကတောင်းနဲ့ချီတဲ့ပြည်သူတွေနေရက်ဆွန့်ခွာထွက်ပြေးနေရတာခုဆိုရင်နှစ်နှစ်ကျော်ရှိလာပြီဖြစ်ပါတယ်စစ်ရှောင်တွေဟာနေစဉ်စာဝတ်နေရေးအတွက်သူတို့တတ်နိုင်တဲ့ဖက်ကရုံးကန်လှုပ်ရှားနေကြပေမဲ့ဂုံစည်းနှုံးတွေအစမတန်မြင့်တက်နေမှုကြောင့်ဝင်ငွေနဲ့ထွက်ငွေမမျှပဲအခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့ကလေးမြို့နယ်စစ်ဘေးရှောင်ကုန်ကြီးအဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ
်ခုချိန်မှာကျွန်တော်ကတောက်တလဲမပေါ်သေးဘူးဆိုတော့ဆန်စည်းတယ်လေအင်မတန်မြင့်နေဗျာ EMS ဆန်တဲ့ဒင်းဆိုရင်7000ခွဲရှိနေဗျာတအိတ်ဆိုရင်3000ဗျာတတော်လေးအင်မတန်ဝင်ငွေနဲ့ထောက်မမြောက်ဖြစ်နေတယ်ဗျာဆိုတော့လုံးဝအဆင်မပြေဘူးဖြစ်နေတယ်စစ်ဘေးရှောင်နေလဲလေ
စစ်ဘေးရှောင်ပြည်သူတွေကို NUG အစိုးရလက်အောက်မှာရှိတဲ့လူသားချင်းစာနာထောက်ထားရေးအဖွဲ့ပြည်တွင်းပြည်ပအရက်ဖက်အဖွဲ့စည်းတွေကကုန်ကြီးထောက်ပံ့မှုတွေရှိပြီးမဲ့အလှရှင်တွေအရင်ကထက်ပူနေပါလာတဲ့အတွက်စနေရက်ခါပိုင်းမှာအခက်အခဲကြုံလာရတယ်လို့ပြောပါတယ်ကလေးမျိုးနဲ့တောင်ပိုင်းဒီသားမှာစစ်ဘေးရှောင်စခန်း73ခုရှိပြီးအဲ့ဒီစစ်ဘေးရှောင်စခန်းတွေမှာနေထိုင်သူလူဦးရေ2000လောက်ရှိတယ်လို့ဆိုပါတယ်စစ်ရှောင်ပြည်သူတွေနေထိုင်တဲ့ယာယီစခန်းတွေကလည်းနေပူလိုက်မူးရွာလိုက်ဖြစ်တာကြောင့်အမိုးအကာတွေကြာရှည်မခံတော့ဘဲဆွေးမိပြီးပျက်စီးတာတွေကြုံနေရတာကြောင့်ပြန်ပြီးပြုတ်ပြင်နိုင်ဖို့အမိုးအကာတွေလိုအပ်နေတယ်လို့စစ်ဘေးရှောင်ကိုငေးပေးနေသူကပြောပါတယ
်အထက်ကကျွန်တော်တောင်းဆိုချင်တာကတော့ဆန်ဒီကဘောနော်ခုဒုတိယနေကျွန်တော်တို့အမိုးအကာပေါ့ကျွန်တော်မိုးကတစ်ချက်ကတတိတောင်မှအလောခံတာပြနေဘူးလဲမိုးရယ်ဆိုဆွေးတော့ ਆ လေ
အခုချိန်ထိကလေးမျိုးနဲ့မှာစစ်ကောင်စီကရွာလုံးကျွတ်မီးရှို့တာကြောင့်စစ်ဘေးရှောင်စခန်းမှာနေထိုင်ကြတဲ့ဂျေးရွာ9ရွာကစစ်ရှောင်ပြည်သူ2000နီးပါးနဲ့တိုက်ပွဲကြောင့်ခက်တာစစ်ရှောင်ပြည်သူတွေအပါအဝင်စစ်ရှောင်ပြည်သူ3000ကျော်ရှိလာတယ်လို့ပြောပါတယ
်အခုဆက်ပြီးတရင်ချင်းချက်ကိုနားဆင်ကြရမှာပါရှင်
PDF နဲ့ပတ်သက်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖန်စီခံထားရတဲ့ကချင်ပြည်နယ်မိုးကောင်းမြို့ကစင်ယော်စီပမ်ဆိုင်ပိုင်ရှင်အမျိုးသမီးတိတ်ဆုံးသွားပါတယ်။နာကအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့နဲ့ခွဲထွက်ရေးအဖွဲ့ NSCN အန်မိုင်အဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးခွဲထွက်အဖွဲ့ဘက်က3ယောက်တိတ်ဆုံးသွားပါတယ်။
တို့ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒီသားတိုင်းသားသတင်းတော့သူကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မအာမီပ
ါ။ဖီဘာဝိုင်းတော်သားတွေအပတ်စဉ်တင်ပြတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ဖီယိုရဲ့တောက်ကြနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ်။
နေပြည်တော်မှာစက်တင်ဘာ12ရက်ကနေ15ရက်နေ့အထိကျင်းပနေတဲ့အာဆီယံလေးတပ်ဦးစီးချုပ်များရဲ့အစည်းအဝေးကိုအာဆီယံအဖွဲ့ဝင်နိုင်ငံ၄နိုင်ငံကလေးတပ်တာဝန်ရှိသူတွေမတက်ရောက်ကြပါဘူး။ထိုင်းတာဝန်လေးတပ်ရဲ့ဦးစီးချုပ်ဖြစ်တဲ့အလောင်ကွန်ဝနာရော့ကတော့ကမ်ဘောဒီးယား၊ဗီယက်နမ်၊လာအိုစ်နဲ့ဘရူနိုင်းနိုင်ငံတွေကလေးတပ်အကြီးအကဲတွေနဲ့အတူတက်ရောက်ခဲ့ပါတယ်။စစ်ကောင်စီကနေဦးဆောင်ကျင်းပတဲ့ဒီအစည်းအဝေးကိုတက်ရောက်မှာမဟုတ်ကြောင်းမလေးရှား၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်တို့ကကြေညာခဲ့တယ်လို့စင်ကာပူအစိုးရကလည်းကိုယ်စားလှယ်မဆေလွတ်ခဲ့ပါဘူးမြန်မာအရေးအတွက်2021မှာချမှတ်ခဲ့တဲ့အာဆီယံဘုံသဘောတူညီချက်5ရက်အတိုင်းလိုက်နာကျင့်သုံးမှုမရှိတဲ့စစ်ကောင်စီကိုအာဆီယံရဲ့အဆင့်မြင့်အရာရှိများထိပ်သီးအစည်းအဝေးတက်ရောက်ခွင့်မပေးတာနှစ်နှစ်ရှိပြီဖြစ်ပြီးကိုယ်ပြည်သူတွေအပေါ်အကြမ်းဖက်မှုတွေကိုရပ်ပစ်ဖို့လဲဒီ၄နိုင်ငံကတောင်းဆိုနေတာဖြစ်ပါတယ်ယူကရိန်းကိုရုရှားဝင်ရောက်တိုက်ခိုက်ခဲ့တာ18လကြာနေပြီဖြစ်တဲ့စစ်ပွဲအတွက်ရန်ပုံငွေမရအောင်ပိတ်ပင်မှုစူးစမ်းတဲ့အနေနဲ့ရုရှား၊တူရကီ၊ UAE အာရဗ်စော်ဘွားများပြည်ထောင်စုနဲ့ဂျော်ဂျီယာနိုင်ငံတွေကလူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်း150ကျော်ကိုအမေရိကန်အစိုးရကစက်တဘရီနေ့မှာတန်ခတ်အရေးယူလိုက်ပါတယ်။ဒါဟာအမေရိကန်နိုင်ငံရဲ့ဌာနရဲ့အကြီးမားဆုံးတန်ခတ်အရေးယူမှုတစ်ခုလည်းဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်မြောက်ကိုရီးယားကိုအလေသွားမှမှာဖြစ်ကြောင်းရုရှားအစိုးရကချက်တပရီနေမှာနိုင်ငံတော်ရုပ်တံကနေအတည်ပြုကြေညာပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့တားဖြစ်သူဟန်တာဘိုင်ဒန်ဟာတနက်ရခြင်းတဲ့အတွက်တနက်ရောင်းသူတူပေါ်လှည့်ပြားခဲ့မှုနဲ့ချက်တပရီနေမှာရာဇဝတ်မှုနဲ့ဆွဲချက်အတင်ခံခဲ့ရပါတယ်
။တရင်ချင်းချုပ်တွေကို ကျော်ခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့အစီအစဉ်လေးကိုထုတ်လုပ်နိုင်ဖို့တောင်းဝင်ယူခဲ့သူတွေကအစီအစဉ်ထုတ်လုပ်ရေးမှုကကိုရဲမော်ဖြစ်ပါတယ်တန်ဖန်းအင်ဂျင်နီယာတွေကတော့ Jamie Goodnet Rob McLean တို့ဖြစ်ပါတယ်ကျွန်တော်တို့ရဲ့တောက်ကြနေမနေ့ပတ်အတန်လွင့်အစီအစဉ်လေးလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ် VO ရဲ့အတန်လွင့်အစီအစဉ်လေးကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်တော်တာရှင်မြန်မာပြည်သူအပေါင်းနဲ့ဘေးရန်တွေကင်းကွာကြပါစေကျွန်တော်ကတော့စီစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါခင်ဗျာ This program